Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းကိုပိုင်ဆိုင်နိုင်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ12ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3240 48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ
။ကျွန်တော်ကျောင်းလင်မမတ်ဤတန့်စင်နဲ့တူနိုင်ငံကထဲတရားသတင်းလေးကိုကြီးညာသွားဖို့ရှိပါတယ်။အဖက်စီခန်ရိုက်တာသတင်းတော်တို့ဦးရဲ့အယူခံကိုရန်ကုန်တရားရုံးကမနေ့ကပယ်ချလိုက်လို့နိုင်ငံတကာကပြင်းထန်တဲ့တုံ့ပြန်မှုတွေအကြီးအကျယ်ထွက်ပေါ်လာနေပါပြီ။ဆီးရီးယားကအမေရိကန်တပ်ဖွဲ့တွေပြန်ပြီးတော့ရုတ်သိမ်းမှုကိုစတင်နေပြီဆိုပေမဲ့စစ်သားတွေမပါသေးပဲစစ်သုံးကိရိယာတွေကိုပဲစတင်ရွှေ့ပြောင်းနေတယ်ဆိုတဲ့အကြောင်းအမေရိကန်ဆိုရရုံးတချို့ပိတ်ထားတာ27ရက်ကြာသွားခဲ့ပြီဖြစ်လို့ဒီကိစ္စကိုမကျေနပ်လို့ဆန္ဒပြမှုတွေလည်းရှိလာနေတဲ့အကြောင်းစတာတွေကိုကြားရမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ Riders သတင်းနောက်နှစ်ဦးရဲ့အမှုအယူခံကိုရန်ကုန်တိုင်းတရားလွှတ်တော်ကပယ်ချလိုက်တဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာကတုံ့ပြန်လိုက်ကြပါတယ်
The Secretary General has very publicly already expressed his concern over the conviction of the two Reuters journalists. He continues to advocate for.
လွန်မကတွင်မှုကြောင့်ပြောခွင့်ရ Stephen Dujarric ပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူသတင်းတော်တွေဥပဒေကြောင်းအရဘယ်လိုခံစားခွင့်ရှိနိုင်သေးလဲဆိုတာနဲ့အမေရိကန်အစိုးရလုပ်ငန်းတွေရနာထားရတာကြောင့်မြန်မာနယ်ဝါအစိုးရဝန်ထမ်းတွေကရောဘယ်လိုအခက်ကြုံနေရသလဲစတာတွေကိုတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထေတန်းအောင်နိုင်ငံတကာသတင်းတွေကိုကိုကျော်လွန်အောင်နဲ့မတ်တန်ဤတန်စင်တို့ပြောပြပြပါဦးခင်ဗျာ
ဆီးရီးယားနိုင်ငံတွင်ရောက်ရှိနေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေပြန်ရုပ်သိမ်းမှုကိုစတင်နေပါပြီဒါပေမဲ့လည်းစစ်သားတွေကိုပြန်ရုပ်သိမ်းသေးတာမဟုတ်ဘဲနဲ့ဒီစစ်သုံးပစ္စည်းကိရိယာတွေကိုပဲစတင်ပြီးတော့ရုပ်သိမ်းနေတာဖြစ်ပါတယ် IS စစ်သွေးကြွတွေကိုတိုက်ခိုက်နေနေမှုဆီးရီးယားနိုင်ငံကိုဆေးလွတ်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကစုစုပေါင်း 2,000 လောက်ရှိတာပါကြာသပတေးနေ့နောက်ပိုင်းကစပြီးတော့စစ်သုံးပစ္စည်းကိရိယာတွေကိုစတင်ရုပ်သိမ်းနေတာဖြစ်ကြောင်းပန်ဒဂွန်စစ်ဌာနချုပ်ရဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်။လုံခြုံရေးဆိုင်ရာလှုပ်ဆောင်မှုတွေအတွက်စိုးရိမ်စရာမရှိကြောင်းအချင်းစရာအတိအကျနေရာအတိအကျဒါမှမဟုတ်တပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးတော့မှာမဟုတ်ဘူးလို့ပန်ဒဂွန်စစ်ဌာနချုပ်ကဆိုပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေအခြေစိုက်ထားတဲ့ဆီးရီးယားနိုင်ငံ El Rimland ဒေသကနေပြီးတော့တန်ကြက်ကာကာဆယ်စီးနဲ့တခြားပစ္စည်းကိရိယာတွေကိုထုတ်ယူသွားတာကိုမြင်ရတဲ့အကြောင်းဗြိတိန်ခြေစိုက်ဆီးရီးယားလူခွင့်ရေးအဖွဲ့တစ်ခုကပြောပါတယ်ဒီတန်ကြက်ကကားနဲ့ပစ္စည်းတွေဟာဆီးရီးယားနိုင်ငံနဲ့ကက်ရဲ့အင်ဒီဂျင်နိုင်ငံဖြစ်တဲ့အီရတ်နိုင်ငံဘက်ကိုဥတီထွက်ခွာသွားတာကိုသူတို့မြင်ရတယ်လို့လူခွင့်ရေးအဖွဲ့စီကပြောပါတယ်
မဲခင်ပြာစုတောင်ပိုင်းနယ်စပ်မှာဖြစ်ပွားနေရတွေကကျူးကျော်မှုတရဖြစ်တယ်ဆိုပြီးတော့သမ္မတထရန့်ကတောက်ကြံနေမှာပြောဆိုလိုက်ပါတယ်အစိုးရလုပ်ငန်းတချို့ခိတရရဆိုင်ထားရတာကနေပြန်လည်လည်ပတ်နိုင်အောင်လို့နယ်စပ်တိုင်းစောက်ဖို့ဈေးကိုယူတဲ့အနေနဲ့နိုင်ငံတော်ရေးပေါ်ချင်းနေကြီးညာလုံးမမဟုတ်တဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်နယ်စပ်တိုင်းတည်ဆောက်ဖို့ဒေါ်လာ5ဘီလီယံရရှိတဲ့အတွက်အောက်လွတ်တော်ဒီမိုကရက်တွေနဲ့ထိတိုက်တွေ့နေရတဲ့ကိစ္စနဲ့ပတ်သက်လို့ကော်ဖစ်လွှတ်တော်ကမဲခွဲပြီးတော့ရန်မုံငွေချပေးတာကိုလာလို့ကျတဲ့ဒီအတွက်လောလောဆယ်အရေးပေါ်ချင်တဲ့ကြေညာဖို့မလိုဘူးဆိုပြီးတော့သမ္မတထရန့်ကပြောဆိုသွားပါတယ်။နေဆက်တရားအသုံးစရိတ်ကိစ္စထရမ့်ရဲ့လွှတ်တော်ကြားမှာသဘောတူညီချက်မရနိုင်တာကြောင့်ဒီဇင်ဘာလ22ရက်နေ့ကတည်းကအမေရိကန်အစိုးရလုပ်ငန်းတချို့ကိုရန်ဆိုင်ထားတာဖြစ်ပါတယ်။အစိုးရလုပ်ငန်းတွေရန်ဆိုင်ထားတာအခုဆို21ရက်ရှိသွားပြီဖြစ်ပြီးတော့အမေရိကန်သမိုင်းမှာအချိန်အကြာဆုံးအစိုးရလုပ်ငန်းတွေရပ်ထားရမှုစံချိန်နဲ့ညီသွားပြီဖြစ်ပါတယ်။
အီရန်အရင်နဲ့ဆက်ဆက်ပြီးတော့ရှေ့လေပိုင်းဒေသငင်းချမ်းလုံကြုံရေးတိုးမြင့်မှုဝင်းကြီးစစ်နိုင်ငံတကာဆွေးနွေးပွဲတရက်ကိုပိုလန်နိုင်ငံဝါဆော့မြို့တော်မှာဖေဖော်ဝါရီလ13နဲ့14ရက်တွေအတွင်းကျင်းပသွားဖို့ရှိနေပါတယ်အကြမ်းဖက်မှုနဲ့အစွန်းရောက်ဝါဒဒုံးကျည်ထုတ်လုပ်ဖြန့်ချီမှုရေချောင်းကုန်သွယ်ရေးနဲ့လုံကြုံရေးဒေသတွင်းသိမ့်ကန်လူငါးနဲ့ချင်းချောင်းမှုစတဲ့ကိစ္စတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်အီရန်နိုင်ငံအနေနဲ့ဩဇာတုံးပြီးတော့ဒေတာတွေမတည်မငြိမ်လုပ်မဲ့ကိစ္စဟာအရေးကြီးတဲ့ကိစ္စတရားဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကဆိုပါတယ်။တောက်ကြနေနောက်ပိုင်းကတော့မိုက်ပွန်ပီယိုဟာဘာရိန်နိုင်ငံကဘရင်ပါဝင်ထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါ။ဘာရိန်နိုင်ငံဟာအီရန်ရဲ့မတော်မတရားလုပ်ရက်တွေကိုအပြင်းထန်ခုခံကာကွယ်နေတယ်လို့လည်းအမေရိကန်သမ္မတကပြောထားပါတယ်
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာအတိုက်ခံပြိုင်ဘက်ဖီလစ်ရှီစီကီဒီကိုရှုံးသွားတဲ့မဲရလက်ကိုလက်မခံနိုင်တာကြောင့်သမ္မတလောင်းဖြစ်ရွေးကောက်ပွဲဝင်ခဲ့တဲ့မာတင်ဖာယူလူကမဲရလက်ကိုပြန်ယူဖို့တောင်းဆိုထားပါတယ် ဆနေနေ့မှာအခြေခံဥပဒေတရားရုံးကိုသွားပြီးတော့မဲပြန်ရည်ဖို့တရားသူကြီးရဲ့စီမံတောင်းဆိုတဲ့အကြောင်းဖယူလူကဗီအိုအာဖရိကဌာနကိုတောက်ကြနေတော့ကတယ်လီဖုန်းကနေတဆက်ပြောဆိုသွားပါတယ်။အာဖရိကသမဂ္ဂကုလသမဂ္ဂအပါအဝင်အားလုံးရဲ့ရှေ့မှောင်မှာမဲယုံတယုံစီကမဲတွေကိုလက်နဲ့ပြန်ရည်ဖို့တောင်းဆိုတဲ့အကြောင်းဖယူလူကပြောဆိုခဲ့တာပါ။ဒါမှကွန်ဂိုပြည်သူတွေဒီဇင်ဘာလ30ရက်နေ့မှာ ဖာယူလူထက်ထောက်ခံမဲ့အရေးအတွက်6သိန်းကျော်ပိုရပြီးတော့အနိုင်ရသွားတဲ့အကြောင်းရွေးကောက်ပွဲကောင်းမရှင်ကစကြာဝဠာနေတဲ့ဝန်ကြီးများခဲ့ပါဗျ။ဒါမဲ့ဖာယူလူရဲ့စီယုံရဲ့အဖွဲ့ကတော့သူတို့ကောက်ယူချက်အရဖာယူလူက61တရာခန့်တော့ထောက်ခံမဲ့နဲ့အနိုင်ရတယ်လို့ပြောဆိုထားပါတယ်ရှင်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုပီတာ32 kHz 933၊လိုင်းဒိုပီတာ40 kHz 4683ညလိုင်းဒိုပီတာ48 kHz 6753ညဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 5505တို့ကနေထုတ်လွှင့်ပေးနေပါတယ
်။ VOA American တာမြန်မာပိုင်းကဒါရိုက်ထုတ်လွှင့်ချက်တွေကိုတရရှိများဆက်ပြီးတော့နားဆင်နေရဖြစ်ပါတယ်ခင်ဗျာ။ထောင်နဲ့ခုနှစ်စီချမှတ်ခံရတဲ့ writer သတင်းတော့ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ရဲ့ယူကန်လျှောက်ထားမှုကိုရန်ကုန်တိုင်းတရားရုံးကမနေ့တုန်းကပဲပတ်လက်ခဲ့တာနဲ့ပတ်သက်ပြီးတော့နိုင်ငံတကာကတုံ့ပြန်မှုတွေပြင်းပြင်းထန်ထန်ထွက်ပေါ်လာနေပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကိုအမေရိကန်ကလည်းအလေးနဲ့စိတ်ပြတ်တဲ့အကြောင်းမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ခွင့်နဲ့ဥပဒေစိုးမိုးရေးပေါ်မှာတန်လျာဖြစ်ရတဲ့အကြောင်းသူတို့နှုတ်လွတ်မြောက်ရေးနီလန်းပေါင်းစုံနဲ့အမေရိကန်ကဆက်လုပ်သွားမယ်ကြောင်းအမေရိကန်နိုင်ငံသားဝင်ဌာနကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ကနေဒါနိုင်ငံကလည်းတရားရုံးရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီကိုဆန့်ကျင်တဲ့ဆုံးဖြတ်ချက်ဖြစ်တယ်။မြန်မာနိုင်ငံကသတင်းလောကသားအလုံးကိုကြောက်လန့်သွားအောင်ခြောက်လိုက်တဲ့လုပ်ရပဲဖြစ်တယ်။အဲဒါကြောင့်မလို့မထောက်ခံဘူးလို့ကနေဒါနိုင်ငံသားဝင်ဌာနကကြေညာချက်ထုတ်ပါတယ်။ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းသတင်းတော်နှစ်ဦးရဲ့ရှေ့ဆက်လှုပ်ဆောင်မဲ့ယူကန်ဝင်မှုတွေနဲ့ပတ်သက်ပြီးတော့အပြုသဘောဆောင်တဲ့ရလဒ်တွေထွက်လာလိမ့်မယ်လို့သူမျှော်လင့်ထားကြောင်းပြောပါတယ်။Amnesty International နိုင်ငံတကာလူချင်းချမ်းသာအခွင့်အဖွဲ့ကလည်းတရင်းတော်နှစ်ဦးထောင်ချခံထားရတာတော့မှဒီတရက်ထောင်ချခံထားရတာတော့မှမတရားသဖြင့်လုပ်ခံနေရတာဖြစ်ပြီးဒီလိုမမှန်ကန်တဲ့အယူခံမှုကချက်ချင်းအဆုံးသတ်လိမ့်မယ်။ရခိုင်ပြည်နယ်တွင်းကရက်စက်မှုကျူးလွန်မှုတွေကိုဖုံးကွယ်ဖို့မြန်မာအာဏာပိုင်တွေကလုပ်နေတဲ့လုပ်ရက်တွေပဲဖြစ်တယ်လို့ဆိုပါတယ်။
မြန်မာနိုင်ငံကလူခွေအခြေအနေဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ယဟီလီဟာမြန်မာနိုင်ငံရဲ့အိမ်ကြီးချင်းနိုင်ငံတွေဖြစ်ကြတဲ့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဇန်နဝါရီလ14ရက်နေ့ကနေပြီးတော့24ရက်နေ့ထိသွားရမှာဖြစ်ပါလေ။ယဟီလီတဲ့မြန်မာဆိုရတော့ပူပေါင်းဆောင်ရွက်မှာမဟုတ်တော့သလိုယဟီလီမြန်မာနိုင်ငံတွင်းကိုငွေရောက်ဖွဲ့ပေးပင်ထားချက်ကိုလည်းမြန်မာဆိုရအနေနဲ့ဆက်ပြီးတော့ထားရှိမှလည်းဖြစ်ပါလေ။ယဟီလီကတော့မြန်မာဆိုရနဲ့ဆက်လောက်ကန်လို့လို့တဲ့အကြောင်းနဲ့မြန်မာနိုင်ငံကလူခွေအခြေအနေတွေကိုစောင့်ကြည့်ရမယ့်တာဝန်ကိုဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။မြန်မာနိုင်ငံကသူတွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံတွင်းမှာဖြစ်ပွားနေတဲ့လူခွေဆိုင်ရာကိစ္စရပ်တွေအကြောင်းဆက်ပြီးတော့ပြောဆိုသွားမှာဖြစ်တဲ့အကြောင်းသူကထပ်လောင်းပြောဆိုသွားပါတယ်။ယဟီလီဟာထိုင်းနိုင်ငံကိုဇန်နဝါရီလ14ရက်နေ့မှာရောက်ရှိမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတော့ဇန်နဝါရီလ19ရက်နေ့မှာသွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မြို့တော်ဒါကာအပြင်ကော့ဆက်ဘဇာကဒုက္ခသည်စခန်းတွေစီကိုလည်းသွားရောက်မှာဖြစ်ပါတယ်။ပါရှန်ချာကျွန်းကိုလည်းသွားရောက်ဖို့အစီအစဉ်ထားပါတယ်။ဇန်နဝါရီလ24ရက်ညနေ 9:00 မှာတော့ဒါကာမြို့တော် Escort Residence Hotel မှာသတင်းစာရှင်းလင်းပွဲကျင်းပဖို့အစီအစဉ်ထားပါတယ်။သတင်းစာရှင်းလင်းပွဲကိုသတင်းတောက်တွေကလွဲပြီးတော့အခြားသူတွေတယောက်ခွင့်ရှိမှာမဟုတ်ပါဘူး
။မိသားစုကနေပြီးတော့ထွက်ပြေးလာပြီးထိုင်းနိုင်ငံ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးုံရဲ့အဆောင်ရှောင်းနဲ့နေနေရတဲ့အသက်18နှစ်အရွယ် Saudi Arabia မျိုးသမီးကိုကနေဒါနိုင်ငံကခေါ်လုံခွင့်ပေးလိုက်ပါပြီ။အဲဒါကြောင့်မနေ့တောက်ကြနေ့ညနေပိုင်းကပဲထိုင်းနိုင်ငံကနေပြီးတော့ကနေဒါနိုင်ငံတိုရိုတိုမြို့စီကိုထွက်ခွာသွားပြီလို့ထိုင်းအာဏာပိုင်ကပြောပါတယ်။ရဟက်မိုဟာမက်အယ်ကွမ်ဟာကနေဒါနိုင်ငံမှာနေထိုင်မှုရွေးချယ်ခဲ့တာကြောင့်သူ့ကိုနေထိုင်ခွင့်ပေးမယ်ကြောင်းကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကအထူးပြုကြေညာပါတယ်။အယ်ကလန်ကိုကနေဒါနိုင်ငံမှာနေထိုင်ခွင့်ပေးရတဲ့အတွက်ကနေဒါနိုင်ငံနေနဲ့ကြည်ကျင်းနေတဲ့ရှိတယ်။ဘာကြောင့်လဲဆိုတော့ကနေဒါဟာကမ္ဘာတစ်ပေါင်းကလူခွင့်နဲ့အမျိုးသမီးခွင့်ရေးတွေအတွက်ယက်တီပေးရဟာဘလောက်အရေးကြီးတယ်ဆိုတာကိုနားလည်သဘောပေါက်တာကြောင့်လို့ကနေဒါဝန်ကြီးချုပ်ကပြောပါတယ်။မိသားစုနဲ့ခီးထွက်လာခဲ့တဲ့အယ်ကွမ်ဟာကွေးနိုင်ငံကနေပြီးတော့ထိုင်းနိုင်ငံကိုထွက်ပြေးလာခဲ့ပြီးတော့စနေနေ့တုန်းကထိုင်းကိုရောက်ပါတယ်။ထိုင်းနိုင်ငံကသူ့ကိုဝင်ဖို့ငင်းပယ်ခဲ့ပြီးနောက်ပိုင်းဘန်ကောက်မြို့လေဆိပ်ထဲကဟိုတယ်အခန်းမှာသူ့ကိုယ်သူပိတ်ဆို့ပြီးတော့ Twitter လူမျိုးကွယ်ရင်းကနေတဆင့်သူဒုက္ခရနေတဲ့အကြောင်း အသိပေးခဲ့ပါတယ်ထိုင်းလူဝင်မှုကြီးကြပ်ရေးအဖွဲ့ကသူ့ကို sorry အရေးပြနိုင်ငံပြန်ပို့ရေးဆုံးဖြတ်ချက်ကိုပြောင်းလဲခဲ့ပြီးတော့ကုလသမဂ္ဂစီကိုလွှတ်ပြောင်းပေးတာပါအခုတော့ဒီမျိုးသမီးဟာထိုင်းနိုင်ငံကနေကနေဒါနိုင်ငံကိုထွက်လာတာလမ်းမှာတောင်ကိုရီးယားဆိုးလေစိတ်ကနေဆင့်ကနေဒါကိုရောက်လာမှာဖြစ်ပါတယ်
ဒါမှမဟုတ်ဆောက်ချင်တဲ့နေဆက်တိုင်းပေါ်မှာအမေရိကန်နိုင်ငံသားတွေနေသူဌာနေတိုင်းသားတွေကလည်းသဘောထားကွဲလွဲမှုတွေရှိနေပါတယ်။မက္ကဆီကိုကနေဝင်လာတဲ့မွေးဈေးဝါးတွေနဲ့ရာဇဝတ်သမားတွေကိုနေဆက်တိုင်းကတားမြစ်နိုင်တယ်ဆိုပြီးတော့ထရမ့်ကပြောဆိုထားတာပါ။ဒါပေမဲ့ဗဟိုအစိုးရကအတိအမှတ်ပြုထားတဲ့မျိုးနွယ်စုတွေကစားတောက်နေထိုင်ဖို့ကျန်းမာရေးစောင့်ရှောက်မှုနဲ့တခြားဝန်ဆောင်မှုစရတွေကိုအစိုးရကပေးတဲ့ထောက်ပံ့ကြေးငွေနဲ့မှီခိုနေရတာဖြစ်ပါတယ်။အခုလိုအစိုးရလုပ်ငန်းတချို့ရဆိုင်ထားရတာကြောင့်ထောက်ပံ့ကြေးပေးတဲ့ဌာနကပိတ်ထားတာဝန်ထမ်းလျှော့တာတွေကြုံရတဲ့အတွက်ထောက်ပံ့ကြေးရယူဖို့အခက်အခဲတွေကြုံရပါတယ်။ဌာနေအမေရိကန်များရဲ့အမျိုးသားကွန်ဂရက်စ်ကတော့ဒါဟာအမေရိကန်ကမျိုးနွယ်စုရဲ့အပေါ်မှာတာဝန်ပြတ်ကွက်မှုအမေရိကန်နဲ့သဘောတူထားချက်ကိုဖောက်ပြန်မှုလို့ဆိုထားပါတယ်ရှင
်။စနေနေ့မနေ့ကင်းဒေတန်ရောက်နိုင်ငံကသတင်းတွေကိုကိုကြောင်လင်းနဲ့မအီတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုကြားမှာဖြစ်ပါတယ်နိုင်ငံတော်လှည့်ဝတ်ချက်အဥပဒေကိုချိုးဖောက်မှုနဲ့ဖမ်းဆီးထောင်ကျခံနေရတဲ့ Riders သတင်းတောက်နှစ်ဦးရဲ့အယူခံကိုရန်ကုန်တိုင်းတရားလွှတ်တော်ကမနေ့ကပယ်ချလိုက်ပါတယ်ဒီလိုရတဲ့ပသက်ပြီးနိုင်ငံတကာကသတင်းမီဒီယာအဖွဲ့အစည်းတွေလူအခွင့်ရေးအဖွဲ့တွေနဲ့အစိုးရတွေကပါပြစ်တင်ရှုတ်ချနေကြတာပါဒီအကြောင်းကိုကျော်လင်ကပြောပြမှာဖြစ်ပါလေ
ကိုဝလုံးနဲ့ကိုကျော်စိုးတို့ရဲ့အယူခံကိုတရားရုံးကမနေ့တုန်းကပတ်လက်ခဲ့တာနဲ့ပတ်သက်ပြီးအလေးနဲ့စိတ်ပြရတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဌာနကမနေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဘယ်ဒီမိုကရေစီနိုင်ငံမှာမဆိုသတင်းလွတ်လပ်ခွင့်ဟာအကာအကွယ်ပေးရမယ့်အရာဖြစ်တယ်မနေ့ကတရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်မှာတန်လျာဖြစ်ရုံနဲ့မကမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုပါမေးခွန်းတွေထုတ်เสียဖြစ်လာနေတယ်အမေရိကန်နေနဲ့တက်တီကောင်းတဲ့သတင်းတော်အုပ်လွတ်မြောက်ရေးကိုနီးမျိုးစုံနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရရောဘတ်ဘာလိုဒီနိုကကြေညာချက်ထုတ်ပြန်ပါလေကနေဒါနိုင်ငံသားဝင်ကြီးဌာနကလည်းမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ခဲ့ပြီးတော့တုံ့ပြန်ခဲ့ပါသေးတယ်တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံကသတင်းလောကသားတွေအားလုံးကိုကြောက်လန့်သွားအောင်ခြောက်လိုက်တဲ့လုပ်ရဖြစ်တယ်ဒီမိုကရေစီကိုပျက်စီးစေမဲ့ဆုံးဖြတ်ချက်ဖြစ်တယ်ဒီလိုဒီမိုကရေစီနဲ့ဆန့်ကျင်တဲ့ဆုံးဖြတ်ချက်မျိုးကိုကနေဒါအနေနဲ့မထောက်ခံနိုင်ဘူးလို့ဆိုပါတယ်ကုလသမဂ္ဂရဲ့အတွင်းမှုချုပ်အန်တိုနီယိုကူတရက်စ်ကလည်းသတင်းနောက်နှစ်ဦးရဲ့ထက်ဆင့်အယူခံဝင်မှုတွေမှာအပြုသဘောဆောင်တဲ့ရလဒ်တွေထွက်လာလိမ့်မယ်လို့မျှော်လင့်ထားတဲ့ကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရက်ကမနေ့တုန်းကကျင်းပတဲ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် The Secretary General has very publicly already expressed his concern over the conviction of the two Reuters journalists
တွင်းမှုချုပ်အနေနဲ့ writer သတင်းနောက်နှစ်ယောက်ထောင်ဒဏ်ကျခံရတဲ့ကိစ္စနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းလူသိရှင်ကြားအရင်ကလေးကထုတ်ပေါ်ပြောဆိုခဲ့ပြီးဖြစ်သလိုသူတို့နှူးပြန်လဲလွတ်မြောက်ရေးအတွက်လည်းရှေးရှုဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်တို့ဟာဒီမိုကရေစီရဲ့အဓိကမှန်တိုင်တွေဖြစ်တယ်လို့လည်းထုတ်ပေါ်ပြောဆိုခဲ့ပြီးပါပြီ။ရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာတွေပေါ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့သတင်းယူမှုအတွက်ဒီသတင်းနောက်နှူးကိုအရေးယူအပြစ်ပေးတာဟာလည်းလက်ခံနိုင်စရာမရှိပါဘူး။ဒီသတင်းနောက်နှစ်ဦးရဲ့အမှုကိုဥပဒေအရထက်ဆင့်ယူခံဝင်ရမှာအပြုသဘောဆောင်တဲ့ရလဒ်ထွက်ပေါ်လာလိမ့်မယ်လို့လည်းအတွင်းမှုချုပ်အနေနဲ့မျှော်လင့်ပါတယ
် Human Rights Watch လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့အာရှရေးရညွှန်ကြားမှု Brett Adams ကလည်းတရားရုံးဟာအစိုးရနဲ့စစ်တပ်အကြိုက်လိုက်ပြီးတော့လုပ်ပေးနေတာလို့တုံ့ပြန်ပါတယ်
This is showing how the courts are just doing what the government and the military want. There's no way an independent judge
မနေ့ကဆုံးဖြတ်လိုက်တဲ့တရားရုံးရဲ့လိုရဟာအစိုးရနဲ့စစ်တပ်လိုချင်တဲ့အတိုင်းလုပ်ပေးကြတာဖြစ်ပြီးဒီဆုံးဖြတ်ချက်ဟာစစ်မှန်တဲ့ဆုံးဖြတ်ချက်မဟုတ်ပါဘူးဒီတိုင်းဆိုဒီသတင်းနောက်နှစ်ဦးမှာပြစ်မှုကျူးလွန်မှုမရှိဘူးဆိုတော့ပြည်ကြလွတ်လပ်တဲ့တရားရေးဆုံးဖြတ်ချက်မျိုးဖြစ်ပေါ်လာဖို့ကအကြောင်းမရှိပါဘူးကျွန်တော်တို့ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့အနေနဲ့သတင်းတော်နှစ်ဦးမလွတ်မြောက်မချင်းမြန်မာပြည်တွင်းနဲ့နိုင်ငံတကာကများစွာသောအဖွဲ့အစည်းတွေနဲ့တွန်းအားပေးမှုတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမှာပါလို့ Brett Adams ပြောသွားခဲ့တာ
ပါဒါတော့ကုလသမဂ္ဂဘာဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့တုံ့ပြန်မှုတွေပေါ့ကိုကြောင်းလို့အဲဒီတော့ဒီ writer သတင်းတော်နှစ်ယောက်အမှုကိစ္စကလမ်းဆုံးသွားပြီလားဥပဒေကြောင်းအရဘယ်လိုအခွင့်အလမ်းတွေကျန်နေသေးလဲဆိုတော့ပြောပြပြပေါ့ဗ
ျဟုတ်ကဲ့လမ်းကတော့လုံးဝမဆုံးသေးပါဘူးဥပဒေအကြောင်းအရာဆက်ပြီးတော့လုံနိုင်တာတွေသူတို့အတွက်ကြံပါသေးတယ်ဆိုတော့သူတို့နှစ်ဦးလွတ်မြောက်ရေးကမျှော်လင့်ချက်တွေရှိနေတော့မယ်လို့ပြောရမှာပါဒီအခြေအနေနဲ့ပတ်သက်ပြီးတော့လုပ်ငန်းစဉ်တွေကိုအတိအကျကျပို့သိနိုင်အောင်လို့ AHRC လို့ခေါ်တဲ့အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံရှင့်နေဦးမင်းလွင်ဦးကိုကျွန်တော်ဆက်သွယ်မေးမြန်းထားရှိပါတယ်အဲ့တော့သူကအခုလို့စပြောပါတယ်ခင်ဗျ
ရန်ကုန်တိုင်းတရားရုံးရဲ့ယူကန်ပါလာခံရပြီဆိုရင်တော့ကျွန်တော်တို့သတ်မှတ်ထားတဲ့ယူကန်ရဲ့အတွင်းမှာပဲတရားရုံးချုပ်ကိုဆက်လက်ပြီးတော့ဒုတိယယူကန်ပေါ့နော်ဆက်လက်တင်သွင်းနိုင်ပါတယ်မိတူကူရာရဲ့ယူကန်ကရေးရရဲ့တရားရုံးကလက်ခံသိမသိကြားနာတာရဲ့ဆိုရှင်တော့၃လလောက်တော့ကြောက်မယ်အဲ့တော့တရားရုံးချုပ်ကနေပြီးတော့လက်ခံကြားနာဖို့အတွက်ဆုံးချလိုက်ပြေဆိုလို့ရှိရင်အပြည့်အစုံလျှောက်လေးချက်ပြဖို့ရှိတယ်အပြည့်အစုံလျှောက်လေးချက်ပြပြီးဆိုလို့ရှိရင်တရားရုံးချုပ်ရဲ့အမိန့်ချမှတ်မှာပေါ့နော်အဲ့ဒါဆိုလို့ရှိရင်တော့ကျွန်တော်ထင်ပါတယ်အဲ့ဒါတော့၄လလောက်တော့အချိန်ယူရလိမ့်မယ်အဲ့ဒါရအားလုံးပြီးပြီးသွားတော့မှထောင်နံလျှော့တာလည်းကြည့်ချင်းဖြစ်မယ်လွတ်လိုက်တာလည်းကြည့်ချင်းဖြစ်မယ်နော်အောက်ရုံးရဲ့ဆုံးဖြတ်ချက်တွေမှားလို့တရားရုံးချုပ်ကနေတက်မှတ်ပြီးလဲဆိုလို့ရှိရင်တော့လွတ်သွားမှာပေါ့ဗျာအဲ့ဒါမှမဟုတ်ရင်တော့နိုင်ငံတော်သမရာစီကိုအတနာခံတာတင်နိုင်တယ်နောက်ပြီးတော့တကလူခွင့်ရေးကော်မရှင်ပါလေတရားရုံးတွေကမှားယွင်းဆုံးဖြတ်ထားတဲ့အချက်လက်တွေဘာတွေကမှားယွင်းနေပါလဲဘယ်ဥစ္စာတွေကဥပဒေကိုပေါင်ချုပ်ပြီးတော့သုံးသပ်ထားပါလဲဒါတွေကိုပြန်လည်ပြီးတော့သိလာပြီးတော့ဒီမှုမှာကိုပါလုံးနဲ့ကိုကျော်စုံတို့ကိုငင်းသနာခွင့်ရဖို့အတွက်ကိုလူခွင့်ရေးကော်မရှင်အနေပြီးတော့ဝင်ရောက်ဆောင်ရွက်ပေးပါလို့လည်းညှိတာရခနိုင်ပါအဲ့ဒါကတော့တရားရုံးချုပ်ရဲ့စစ်ဆေးပြင်မှုတွေအလုံးပြီးပြီးသွားတော့မှကထုတ်ထုတ်ရေးပိုင်းကနေပြီးတော့ဝင်ရောက်ဆုံးဖြတ်နိုင်တဲ့အနေအထားဖြစ်ပါတယ်အခုချိန်မှာတော့လူ့ခွင့်ရေးကော်မရှင်အနေနဲ့သူရဲ့ပြင်ညာစာရမ်းထဲမှာကတရားရုံးမှာစစ်ဆေးနေရှိတဲ့အမှုတွေကိုစစ်ဆေးဆောင်ရွက်ခြင်းမပြုဘူးလက်ခံကြားနာခြင်းမပြုဘူးဆိုပြီးတော့သူတို့ထုတ်ပြန်ထားတာရှိတယ်ထို့နည်းသူစွာပဲတရားစီရင်မှန်တိုင်းအုပ်ချုပ်ရေးမှန်တိုင်းဥပဒေပြုရေးမှန်တိုင်းမှန်တိုင်းကြီးသုံးရသိကြသည့်ထားတဲ့အတွက်သမရကလည်းမပြည့်ပြတ်သေးတဲ့ကိစ္စမှာတော့သူ့အနေနဲ့ဘာမှဝင်ရောက်ဆက်ဖက်နိုင်တဲ့အခြေအနေမရှိဘူးလို့ကျွန်တော်တို့သိရပါတယ်
။ဟုတ်ကဲ့။ပ
ွဲကြီးပုံအခြေခံဥပဒေကကန့်သတ်ထားတဲ့အခါကျတော့သမရအနေနဲ့ကလည်းတရားရုံးအစဉ်အဆက်ရဲ့ဒီမှာဆောင်ရွက်မှုပြည်စည်းမှသာသူ့အနေနဲ့အမှန်နဲ့မှားတယ်ဆိုတာကိုသုံးသပ်ဆုံးဖြတ်ပြီးတော့လွင်ချင်းခြားနာခွင့်ပေးနိုင်တယ်။ထောင်နိုင်တွေကိုလျှော့ပေးပြီးတော့လွှတ်ပေးနိုင်တယ်။ဒါကတော့နောက်ဆုံးအဆင့်ပါ
။ဟုတ်ကဲ့။တရားရုံးချုပ်ကနောက်ဆုံးဆုံးဖြတ်ချက်ချတဲ့အဆင့်အထိပေါ့လေဒီနေ့ကနေပြီးတော့အချိန်ဘယ်လောက်လောက်ကြာမယ်လို့ခန့်မှန်းရလဲခင်ဗျဒက်ရှိမြန်မာပြည်ကတရားရေးအခြေအနေတွေရအ
ញ្ញဆုံး3လဖြစ်နိုင်တယ်ဒါမှမဟုတ်ရင်လည်း4လဖြစ်သွားနိုင
်ဟုတ်ကဲ့အဲ့ဒီ4လလောက်ကြာပြီးတဲ့ခါမှာတရားရုံးရဲ့နောက်ဆုံးဆုံးဖြတ်ချက်ကြာပြီးတော့မှသူတို့ကိုလွှတ်မပေးဘူးဆိုရင်တော့မှ short ပေးတဲ့ဆိုရင်ရောလူခွင့်ကော်မရှင်ကဒီကိစ္စကိုတာဝန်ယူလို့ရလားခင်
ဗျသုံးသပ်နိုင်ပါတယ်ပုံမှန်ဆိုတော့ဗျာ2009နှစ်ကနေ3နှစ်အထိ short ပေးလိုက်ပြီဆိုရင်တော့မှဒီမျိုးတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကမှားယွင်းနေပါတယ်ဆိုပြီးတော့လူ့ခွင့်ရေးကော်မရှင်ကိုလည်းပြင်ပြနိုင်တယ်သမရရုံးကိုလည်းညှိတာရခံအတနာခံစာတင်သွင်းနိုင်ပါတယ
်ဆိုတော့ရှေ့မှာမျော်လင့်စရာတွေတော့ပြန်သေးတယ်ဆိုတော့သဘောပေါ့လေ
ဟုတ်ပါတယ်ဒီနေ့အကျိုးဆောင်ဦးတန်းကျော်အောင်ရဲ့ပြောကြားချက်အရဆိုလို့ရှိရင်တိုင်းတရားရုံးမှာပါလာလိုက်တဲ့ကိစ္စကကိုဝါလုံးတို့ကိုချုံသုံးဦးတို့ဒီမှာရှိတဲ့ဒီဘုံထောက်သားတွေကအီအီလက်ထဲကိုကြောင်းသွားရင်နိုင်ငံလုံးလုံးရေးအတွက်စိုးရင်ပြဖြစ်တယ်ပါ냐ဆိုရဲသုံးသက်ချင်းနဲ့ချထားတယ်လို့ကျွန်တော်ကြားသိရတယ်။အဲ့ဒါဆိုလို့ရှိရင်တော့ဒါဥတီထက်ကျော်လွန်ပြီးတော့စိုးရင်စိမ့်နဲ့အာဂရီအကြောက်တရားနဲ့ချမှတ်တဲ့ချမှတ်ချက်တွေဖြစ်နိုင်တယ်လို့ကျွန်တော်တို့သုံးသပ်လို့ရတာပေါ့နော်။ဥတီသဘောအရဆိုပြီးရှင်တော့ဒါတွေကိုထောက်ပြပြီးတော့လေကျွန်တော်တို့အထက်တရားရုံးတွေမှာအရင်ပြပြောဆိုနိုင်ပါ
ဟုတ်ကဲ့ခင်ဗျဒီကြားကာလအတွင်းမှာဒီမြန်မာပြည်ဥပဒေတိုင်ဝိုင်းနိုင်ငံတကာဥပဒေတိုင်ဝိုင်းကတော့စ조사ပိုင်ခွင့်ရှိသလား조사ပိုင်ခွင့်ရှိရင်ရောထိရောက်မှုတွေရှိလာနိုင်မယ်လို့ထင်လားခင်ဗျ
ရှိတာပေါ့ဗျာနိုင်ငံတကာဥပဒေတိုင်ဝိုင်းကလည်းဒီလိုမျိုးဆက်လက်ပြီးတော့ဖိအားပေးနေမယ်ဆိုလို့ရှိရင်တရားရုံးချုပ်မှာကြားနာတဲ့အခါမှာအမှုကိုညံ့ညံ့သွားလက်ခံနိုင်တဲ့အခြေအနေမျိုးဖြစ်လာနိုင်တယ်တရားရုံးချုပ်ကလည်းဥပဒေနဲ့ညီအမှုကိုမတိမ်မဆောင်မင်းနဲ့တဲ့တဲ့မတကန်ဆုံးပြနိုင်တဲ့အဆင့်အထိဖြစ်လာနိုင်ပါတယ်။ဒါတွေကကျွန်တော်တို့နိုင်ငံတကာပြည်အားရောရှိနေတဲ့အတိုင်းဝိုင်းနေတဲ့ပြည်အားတွေရောအများကြီးလိုတာပေါ့
။ကျေးဇူးပဲကိုကြောင်ရေအခုတကဆက်ပြီးနားဆင်ရမှာကအမေရိကန်အစိုးရရန်ရာတစိ့တစ်ပိုင်းရန်နာထတာသတင်းသုံးပတ်ရှိလာပြီးဖြစ်တဲ့အတွက်အစိုးရဝန်ထမ်းတွေလစာမရကြပဲဖြစ်နေပြီးအဲ့ဒီထဲမှာမြန်မာနယ်ပွားအမေရိကန်အစိုးရဝန်ထမ်းတွေလည်းပါဝင်ကြပါတယ်။မက္ကဆီကိုနယ်စပ်မှာသမ္မတဒိုနယ်ထရန့်တိဆောက်ခြင်းနဲ့ဒတိုင်းကာယံရေးဘတ်ဂျက်နဲ့ပတ်သက်ပြီးသမ္မတနဲ့လွှတ်တော်ကြားတင်းမာမှုတွေဆက်ရှိနေတာကြောင့်အစိုးရလုပ်ငန်းတွေဘယ်အချိန်ထိဆက်ပြီးရန်နာထားမလဲဆိုတဲ့အပေါ်အစိုးရဝန်ထမ်းတွေစိုးရိမ်နေကြတာပါဒီအကြောင်းကိုဆက်ပြီးပြောပြခြင်းပါတယ်နယ်စပ်ဒတိုင်းကာယံရေးရန်ပုံငွေနဲ့ပတ်သက်ပြီးအငင်းပွားရာကနေအစိုးရရန်ရာတစိ့တစ်ပိုင်းရက်ဆိုင်ထားရတာ21ရက်ကျော်လာပြီဖြစ်ပါတယ် တတိုင်းကရန်ရေးရန်မုံငွေပေးဖို့ညှင်းဆန်နေတဲ့ဒီမိုကရက်ခေါင်းဆောင်တွေနဲ့သမ္မတတို့ကြားအင်ဗီရိုမာဗိုဒုနိကဆွေးနွေးခဲ့ကြပေမဲ့အစဉ်ပြေမှုမရခဲ့ပါဘူးဒီလိုအစိုးရလုပ်ငန်းတွေရန်နာထားရတဲ့အခြေအနေကြောင့်နှစ်ပတ်တစ်ခါဝင်နေကြလစာတွေမရပဲလစဉ်ပုံမှန်ပေးဆက်ရမယ့်ငွေကြေးကိစ္စတွေမှာဝန်ထမ်းတွေအခက်ကြုံနေရတယ်လို့အမေရိကန်အစိုးရဝန်ထမ်းတဦးဖြစ်တဲ့ဗာဂျီးနီးယားပြည်နယ်ကကိုဇော်ဝင်းကပြောပါတယ်
အားလုံးကိုထိခိုက်ပါတယ်ပေါ့နော်ရေဘူးအဖြစ်တော့နှစ်ပတ်တစ်ခါရတဲ့လာကမရတဲ့ခါကြတော့ကျွန်တော်တို့ခရက်ကပ်ပေးရတာတို့ဘာပေးရတာတို့အားလုံးကျွန်တော်တို့အရန်ကိုဟိုဘာကိုသတိထားနေတာပေါ့ဗျာဟိုပေးချက်တူပေးချက်နေရတဲ့လူဆိုပို့ပြီးတော့ထိခိုက်တာပေါ့ဗျာကျွန်တော်အနေနဲ့ကျတော့ကြီးရောထိခိုက်ရတာပဲကျွန်တော်တို့ကနည်းနည်း saving လေးနည်းနည်းရှိထားကြတယ်နည်းနည်းလေးကာဗာမိနေသေးတယ်ဆိုတဲ့ဟာတို့ဖြစ်တယ်ဗျဒါပေမဲ့သိပြီးတော့လဲသိရမလားဟိုရန်ကြီးကိုကြာသွားရင်တော့ကျွန်တော်ပဲထိခါလာတယ်ဆိုတဲ့ပုံပေါ့ဗျာ
အရင်ကအစိုးရရန်တရားရပ်ဆိုင်ခဲ့မှုတဲ့တမိုင်းမှာအရှိအဆုံးက21ရက်ဖြစ်ပြီးသမ္မတကလင်တန်လက်ထက်မှာဖြစ်ပါတယ်အမေရိကန်အစိုးရဗန်နာယီဌာနကအစိုးရဝန်ထမ်းဖြစ်သူမေရီလန်းပြည်နယ်ကမန်နွေးနွေးကတော့အစိုးရလုပ်ငန်းတွေဘယ်တော့ပြန်ဆမလဲဆိုတာမရေမရာဖြစ်နေသေးတာကြောင့်သူ့ရဲ့စိုးရိမ်မှုကိုရှင်းပြပါတယ်
အဲ့တော့ဆိုရင်မရှိတာပေါ့အလုတ်ပြန်မဖွင့်ဘူးဆိုလို့ရှိလို့ရှိရင်ဟိုဘလောက်ကြာမိမှန်းမသိဘူးလာကမရဘူးပေးချက်မဝင်ဘူးပေါ့လေပြီးလို့ရှိရင်အလုတ်ကအတိအကျဘယ်တော့ပြန်ဖွင့်မှန်းမသိဘူးပေါ့အော်ပြန်ဖွင့်မှန်းမသိတဲ့ခါကျတော့ဒီပေးချက်မရတော့လေအသေးစားမရှိတာ mortgage လေဒီမှာဘယ်သူမှအိမ်ပိုင်တာမဟုတ်ဘူး mortgage အင်းလာကလေးပေးရမယ်ပြီးတော့ရှိရင်ရေပုံးပြီးဖို့ပေးမယ်ပြီးလို့ရှိရင်ကားဝယ်ထားတဲ့သူကကားပေးမှန်းလေးရှိမယ်ဟိုအဲ့ဒါတွေကကျတော့ပုံဘာဖြစ်မနေပေးရမယ့်ဟာတွေပေါ့နော်ပြီးလို့ရှိရင်ကလေးဆိုလို့ရှိလို့ရှိရင်တောင်းတက်နေတဲ့ကလေးမဟုတ်ဘူးဒီကဲထားတဲ့ကလေးဆိုလို့ရှိရင်လည်းကလေးစီရှိမယ်အဲ့ဒါတွေကဘလို့မှရှောင်လဲလို့ရတဲ့ cost တွေပြီးလို့ရှိရင်နောက်တစ်ခုကျတော့ဒီလာကကိုဖွင့်လို့ရှိလို့ရှိရင်လုံသွားရပြန်ပေးလို့ရှိတာပဲလို့ပြောရဆိုပေမဲ့အဲ့ဒါကြီးကတည်စားတဲ့ကိစ္စတစ်ခုမဟုတ်ဘူးလေတခုကြည့်တာသူတို့တွေညံ့ညံ့ဖွင့်လိုက်တာအဆင်ပြေတာပေါ့နော
်အမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ခြင်းနဲ့ Republican သမ္မတဒေါ်နယ်ထရမ့်နဲ့အောင်လွှတ်တော်ကိုထိန်းချုပ်ထားတဲ့ဒီမိုကရက်တွေကြားညှိနှိုင်းမရဘဲဖြစ်နေသေးပေမဲ့အစိုးရလုပ်ငန်းတွေကိုတော့တောက်လျှောက်ကြီးရထားလို့မရနိုင်တာကြောင့်တစ်ချိန်မှာပြည်လည်မှုရလာလိမ့်မယ်လို့ကိုဇော်ဝင်းကသုံးသပ်ပါတယ်
။ဟုတ်ဒီတစ်ခေါက်ကအရင်တစ်ခေါက်နဲ့ဘာမှမတူဘူး။အဲတမရကိုရေရလည်းသူကလည်းနည်းနည်းလေးဟိုစီးပွားရေး background လာတယ်ဆိုတော့သူကစီးပွားရေးဈေးစနောင်းနဲ့စစ်တာပါ။အစိုးရရန်ရရဆိုရရေရှည်ပိတ်ထားလို့မရဘူးလေ။ဒါလည်းသူသဘောပေါက်ပါတယ်။နေနေတာဟိုသူကနည်းနည်းလေးကစားရဲဆိုရဲသဘောဖြစ်နေတယ်ပေါ့နှစ်ဖက်အခုတစ်ဖက်ကကစားနေရဆိုရဲဟာဖြစ်နေတာပေါ့ဗျာဆိုတော့ကျွန်တော်ကတော့ညွန်လိုက်ပါလေဟိုအချိန်မနှောင်းငယ်မှာအားလုံးပြတ်ဖွတ်ပဲတို့ဖြစ်ပါတယ
်နေစတဲ့တိုင်းကာရန်ဖို့လွတ်တော်ကရန်မုံငွေချမပေးနိုင်ဘူးဆိုရင်မကြခင်မှာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးစစ်တပ်တိဆောက်ရေးရန်မုံငွေနဲ့တိုင်းကိုတိဆောက်သွားမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကကြာသာပတိနေ့မှာအရေးအမွက်ပြောဆိုခဲ့ပါတယ်နေဆက်ဒေတာကနေအမေရိကန်နိုင်ငံတွင်တရားမဝင်ခိုးဝင်မှုတွေရပ်ဆိုင်းအောင်ဘယ်လိုစ조사ရမလဲဆိုတာကိုကိုယ်တိုင်လေ့လာနိုင်ဖို့သမ္မတဒေါ်နယ်ထရန့်ဟာတက္ကသစ်ပြည်နယ်မက်ကယ်လန်မြို့ကိုရောက်ရှိနေပါတယ်အမေရိကန်တောင်ပိုင်းနေဆက်အခြေအနေဟာလူအစုလိုက်အပြုံလိုက်ခိုးဝင်လာနိုင်တဲ့အခြေအနေမှာရှိနေတယ်လို့သမ္မတထရန့်ကတောက်ကြနေမှာထပ်ပြီးသတိပေးပါတယ်တကယ်လို့နေဆက်တတိုင်းကာယံဖို့ရန်ပုံငွေချထားပြီးရဲ့အတွက်ဒီမိုကရက်တွေနဲ့ညှိနှိုင်းလို့မရရင်အရေးပေါ်အခြေအနေကြီးညာကောင်းကြီးညာနိုင်တယ်လို့သမ္မတထွန်းကပြောထားပါတယ်ခင်ဗျာ
အခုလိုအမေရိကန်အစိုးရလုပ်ငန်းတွေရန်နာထားရတဲ့အတွက် Federal Employee လို့ခေါ်တဲ့အစိုးရဝန်ထမ်းတွေလစာမရကြတဲ့အထက်မှာကျွန်တော်တို့ VOA ရဲ့အမြဲတမ်းဝန်ထမ်းတွေလည်းပါဝင်ကြပါတယ်ဒါပေမဲ့သရရှင်တွေကိုသတင်းတွေတင်ဆက်နိုင်ဖို့အတွက်တော့ဝန်ထမ်းတွေအမြဲတမ်းအလုပ်လုပ်နေကြပါတယ်ခင်ဗျာဒီစနေညမှာဘာတွေဆွေးနွေးကြမလဲဆိုတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုလည်းအတည်ပြုချင်ပါတယ်
ဟုတ်ပါရှင်များရှင်ဒီခေတ်ပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်ဒီတင်မာမှုတွေလက်နက်ကင်ပြည်ပခါတွေအထက်ဘယ်သူတွေမှအကြီးကတာဝန်ရှိပါသလဲနိုင်ငံတော်ကလက်နက်ကင်တိုက်ပွဲတွေကြောင့်ပြည်တွင်းညီညွတ်ရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ညီညွတ်ရေးအတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုစုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေစုတင်ပေးသားပေးပို့ထားနိုင်ပါတယ်။နင်းနင်းညလက်ရိုက်လေးလိုက်စီစဉ်ကအကျိုးဆုံးပါတယ်ရှင
်။ VOA ရဲ့စနေညလက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းထွက်တဲ့ပုဂ္ဂိုလ်တင်ဆက်ချင်ပါတယ်။အစုရှယ်ယာဈေးကွက်မှာမတိမငြိမ်ဖြစ်နေတာအပြင်အမေရိကန်ကနာမည်ကြီးမေစီကုန်နိုင်ကြီးအပါအဝင်လက်လီအယောင်လုပ်ငန်းကြီးတွေရဲ့ရောင်းအားကျဆင်းနေပေမဲ့လည်းကုန်သွယ်ရေးနဲ့ဗဏ္ဍာရေးဆိုင်ရာတာဝန်ရှိသူတွေကတော့အမေရိကန်စီးပွားရေးဆက်လက်ခိုင်မာနေအောင်မယ်လို့ပြောကြားလိုက်ကြပါတယ်။အမေရိကန်စီးပွားရေးကနှစ်ပေါင်းကြာတဲ့အထိတိုးတက်ခိုင်မာမယ်လို့ဘာကြောင့်ခံမှန်းကြပါသလဲဆိုတာကိုသတင်းတော့ဆလဒစ်ဟုတ်ပေးပို့တဲ့သတင်းပေါ်ခြေခံပြီးမှတ်စုမြတ်မွန်တင်ပြပါမယ်
။အမေရိကန်ကနာမည်ကျော်မေစီကုန်နိုင်ကြီးက2018ခုနှစ်အတွက်ကြိုတင်ခန့်မှန်းထားတာထက်ကိုအယောက်ကျဆင်းတယ်လို့ဒီဇင်ဘာလ10ရက်နေ့တုန်းကထုတ်ပြန်ခဲ့ပါတယ်။ကျေးဇူးတော်နေ့တိုင်းမေဆီစ်ကုန်တိုက်ကြီးကလုပ်တဲ့လေမှုတ်ရုပ်ကြီးတွေအလှပြပွဲကဆီကားခဲ့ပေမဲ့ခရစ်စမတ်နဲ့နှစ်သစ်ကူပွဲတော်ကာလအကြောင်းကအရင်မှန်းထားတာထက်နည်းတယ်လို့ထုတ်ပြန်ခဲ့တာပါ။ဒီသတင်းကြောင့်မေဆီစ်အပါအဝင်လက်လီအယောင်လုပ်ငန်းအစုရှယ်ယာဈေးတွေပြီးခဲ့တဲ့ကြာသပတေးနေ့တုန်းက18ရာခိုင်နှုန်းလောက်ကျဆင်းသွားခဲ့ပါတယ်။အမေရိကန်ရဲ့နာမည်ကျော်နောက်ထပ်ကုန်တိုက်ကြီးတစ်ခုဖြစ်တဲ့ CS ကလည်းသူ့ရဲ့ဆိုင်တွေကိုဆက်လက်ဖွင့်နိုင်ဖို့စ조사နေရချိန်မှာမေးစီးစ်ရဲ့အယောင်သတင်းထွက်လာခဲ့တာပါအလားတူအမေရိကန်လေကြောင်းလိုင်း AA ကလည်းဝင်ငွေကြိုတင်ခန့်မှန်းထားတာထက်နည်းတယ်လို့ပြောကြားခဲ့ပါတယ်တချို့လက်လီလုပ်ငန်းတွေကတော့ပွဲတော်ကာလမှာ online ကနေအယောင်တော်တော်လေးကောင်းခဲ့ပါတယ်ဒါပေမဲ့အမေရိကန်ရဲ့တရုတ်ကြားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာကလက်လီလုပ်ငန်းတွေအတွက်စိုးရိမ်စရာဖြစ်တယ်လို့အဝိအထည်နဲ့အတုံးဆောင်ပစ္စည်းရောင်းတဲ့ American Apparel Company တာဝန်ရှိသူကပြောပါတယ
် We didn't have this tariff situation hanging over our heads and uncertainty as to what earnings were going to be forget about sales worry about
ငွေတွင်းကုန်ခွန်ကိစ္စကျွန်တော်တို့စိတ်ပူနေကြမလို့ဘူးရောင်းကိုမေးထားလိုက်အောင်ဝင်ငွေကိုပဲကြည့်ဝင်ငွေဘယ်လောက်ဖြစ်မလဲရေရရခံမှန်းလို့မရနိုင်တဲ့အခြေအနေမဟုတ်ဘူးဆိုရင်ဈေးကွက်အနေထားကတမျိုးဖြစ်မှာပါ
အမေရိကန်ဘ ਹੁ ဘဥက္ကဋ္ဌဂျရုံပါဝဲကတော့ကမ္ဘာစီးပွားရေးနဲ့တရုတ်နဲ့ကုန်သွယ်ကိုညှိနှိုင်းမှုကိစ္စအပေါ်ဆွေးနွေးမှုတွေကြောင့်အစုရှယ်ယာဈေးကွက်မှာမတိမငြိမ်ဖြစ်နေပေမဲ့နောက်ဆုံးကိန်းဂဏန်းတွေအရအမေရိကန်စီးပွားရေးဆက်ပြီးတော့တိုးတက်နေအောင်မယ်လို့ပြောကြားခဲ့ပါတယ်
။ There's good momentum going into this year. The principal worry I would have is really global growth. If you look at Asia, look at Europe, you're seeing slowing.
ဒီနေ့အမေရိကန်စီးပွားရေးအချိန်ကောင်းပါတယ်။ကမ္ဘာစီးပွားရေးတိုးတက်မှုကိုပဲကျွန်တော်အဓိကစိုးရိမ်တာပါ။အစားကိုကြည့်မလားယောဘကိုကြည့်မလားတိုးတက်မှုနှုန်းနည်းနေရတွေ့ရပါတယ်ဘေးကွန်ပေးစရာကအဲ့ဒါကအမေရိကန်စီးပွားရေးဘလောက်တက်ရောက်မှုရှိမလဲဆိုတာပါကမ္ဘာစီးပွားရေးနဲ့ကမ္ဘာဗဏ္ဍာရေးဈေးကွက်ကတသားတည်းချိတ်ဆက်နေတာပါအဲ့ဒီအကျိုးဆက်တွေကိုတော့ကျွန်တော်တို့ခံရမှာပါ
2019ခုနှစ်အတွက်အမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့အလားအလာကိုအဓိကပြောတဲ့မင်းကွန်းမှာအမေရိကန်ကုန်သွယ်ရေးများအသင်းဥက္ကဋ္ဌကလည်းအမေရိကန်စီးပွားရေးကျဆင်းနေတယ်ဆိုတဲ့ပြောကြားမှုတွေကိုပယ်ချခဲ့ပါတယ်
Even with all of the challenges in Washington, uncertainties in the world, and fluctuations in the markets, strong economic conditions.
ဒီဘဝရေးကြားပဲရောက်နေပြီလို့ပြောနေကြသူတချို့ရှိပါတယ်။ဒါပေမဲ့လက်ရှိဖြစ်နေတဲ့အခြေအနေကစီးပွားရေးကျဆင်းနေတယ်လို့ပြောလို့မရပါဘူး။ Washington နိုင်ငံကြီးလောကမှာစိန်ခေါ်မှုတွေရှိနေတယ်၊ကမ္ဘာကြီးမှာမရေရာမှုတွေဖြစ်နေတယ်၊ဈေးကွက်မှာအတက်အကျများနေတယ်ဆိုပေမဲ့အမေရိကန်စီးပွားရေးကမြင်တိုင်းနဲ့အနာဂတ်အထိခိုင်မာတည်ငြိမ်နေမယ်လို့ခန့်မှန်းနိုင်ပါတယ်
တရုတ်နဲ့အမေရိကန်ကြားဖြစ်နေတဲ့ကုန်သွယ်ခွန်တိုးကောက်မဲ့ပြဿနာကအမေရိကန်စီးပွားရေးကိုထိခိုက်စေတယ်လို့တော့သူကအတိအမှတ်ပြုပါတယ်။နိုင်ငံတကာကုန်သွယ်ရေးဆိုင်ရာဥပဒေတွေကိုတရုတ်ကလိုက်နာအောင်လို့အမေရိကန်အစိုးရအနေနဲ့မဟာမိတ်တွေနဲ့ပေါင်းပြီးဖိအားပေးဖို့လည်းအမေရိကန်ကုန်သွယ်ကြီးများအသင်းဥက္ကဋ္ဌကတောင်းဆိုပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညကနေအပြင်လိုင်းလက်မီတာ190ကပါထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်နံနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့ဤပညာအစီအစဉ်တင်ဆက်တဲ့ခါမှာတော့
ဘူမိပြည်သားဓာတ်တုရှာဖွေလေ့လာရင်းနဲ့ပတ်သက်တဲ့သူတေသနာဆိုတဲ့ဥစ္စာအလွန်ဓာတ်ခွဲဖို့အရင်ရေးကြည့်ပါတယ်ဆိုတော့ကြာခဲ့တဲ့5-6နှစ်လောက်အထိကပြပကိုအကုန်ပို့ပြီးတော့ဓာတ်ခွဲရတယ
်သိပ္ပံနဲ့ဤပညာကဏ္ဍနောက်ပိုင်းတင်ဆက်တဲ့ခါမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုစူးစီးပြီးတော့မတ်ဤတန့်စင်ကပြောပြမှာဖြစ်ပါတယ်
မြန်မာနိုင်ငံတွင်ဘေးလုံခြုံရေးအပေါ်မှာဖမ်းဆီးရေးယူနေပေမဲ့ပြည်ပခါတွေကြောင့်မူရင်းကုန်သွယ်မှုအထင်တရခက်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ aljazeera.com မှာဇန်နဝါရီလ17ရက်နေ့တုန်းကရေးသားထားတဲ့ဆောင်းပါးကိုဖတ်ရပါတယ်။မြန်မာနိုင်ငံတွင်ဘိန်းဆိုင်အေကညှော်နှဲလာတဲ့ဆိုပေမဲ့လည်းကျေပြည့်နေစေတရားမဝင်မူရင်းဈေးကွက်ကိုထိန်းချုပ်နိုင်မှုအရေးဟာဖြစ်ပွားနေစေပြည်ပခါတွေကြောင့်ခက်ခဲနေရတဲ့အကြောင်းကလဒမကရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံနယ်စပ်ဒေသတွေမှာဆင်းရဲနေတဲ့ချီပြီးတော့ဆစ်ပွဲတွေဖြစ်ပွားနေပြီးတော့ဒီလိုပြိခါတွေအကြောင်းပဲမူရစ်ကုန်သွယ်မှုဆက်ပြီးတော့ရှင်သန်နေစေဖြစ်တဲ့အကြောင်းရေးသားထားပါတယ်။1990ပြည်နှစ်လယ်လောက်မှာလာအိုထိုင်းနဲ့မြန်မာနယ်စပ်ဖြစ်တဲ့ရွှေတရီကန်ဒေသဟာကမ္ဘာဘိန်းနဲ့ဘိန်းမြူကုန်သွယ်မှုရဲ့ဖြန့်ချီဘဟုဖြစ်လာခဲ့ပါတယ်။အဲ့ချိန်ကစပြီးတော့မြန်မာမူရစ်ကုန်သွယ်မှုပြဿနာကိုဖြေရှင်းဖို့အစိုးရကတိုးအားပေးလှုံ့ဆော်ခဲ့ရပါမြန်မာနိုင်ငံဟာကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်ဒုတိယအကြီးဆုံးဘိန်းနဲ့ဘိန်းပြူထုတ်လုပ်တဲ့နိုင်ငံအဖြစ်ရည်တည်နေစေဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်အစိုးရအနေနဲ့ဘိန်းဆိုင်ပြည်ရဲ့ဒေသတွေကိုတွားရဖို့ခက်ခဲခဲ့ရသလိုဘိန်းကြီးတွေကိုဖျက်ဆီးဖို့လည်းအခက်ကြုံခဲ့ရတဲ့အကြောင်းကုလမူရင့်နဲ့ရာဇဝမှုတိုက်ဖျက်ရေးအေဂျင်စီကပြောပါတယ်။2018ခုနှစ်အတွင်းမှာ2019ခုနှစ်ကထက်စာရင်ဖျက်ဆီးနိုင်မှု26ရာခိုင်နှုန်းညှော်နေခဲ့ရလဲဖြစ်ပါတယ်။နောက်ဆိုရင်ပွဲမူရင်းပြဿနာတစ်ခုကတော့ methamphetamine စေဝါဖြစ်တဲ့အကြောင်းနိုင်ငံ၁၁ခုမှာ၉ခုကအချက်လက်တွေကပြသနေတဲ့အကြောင်းကို UNODC ကဖော်ပြထားတာပါပြီးခဲ့တဲ့နှစ်40လုံးကအကြီးမားဆုံးပြဿနာကဘိန်းပြူဖြစ်ခဲ့ရကနေအခုအဓိကပြဿနာက methamphetamine ဖြစ်သွားတာဖြစ်ပါတယ်အရှိတဲ့ရှိတော်အာရှနိုင်ငံနဲ့အိန္ဒိယနေသားတွေအတွင်းမှာဆေးပြားတွေအထူးသဖြင့် methamphetamine ရောင်းလို့ဝယ်လို့အားတဟုန်တိုးမြင့်တက်လာတဲ့အကြောင်း UNODC ကပြောပါတယ်မူရကုံတွေရေးကြောက်ဒေတာတွေတရားဝင်စီးပွားရေးလုပ်ငန်းတွေထိခိုက်ရသလိုငင်းကြီးတဲ့လုံခြုံရေးကိုလည်းထိခိုက်တဲ့အကြောင်း UNODC ရဲ့တင်းနာနေထုတ်အစည်းအဝေးမှာဖော်ပြထားတဲ့အကြောင်းဆောင်းပါးမှာရေးသားထားပါတယ်ရှင်။တစ်ဆက်တည်းမှာလည်းမြန်မာနိုင်ငံက methamphetamine စေကြဆေးရပြဿနာဟာကမ္ဘာလမ်းစီမံကိန်းနဲ့ဘလို့ဆက်ဆက်နေတယ်လို့ဆိုရဲခေါင်းစဉ်နဲ့ Megan Tobin က South China Morning Post တင်းစာမှာဇန်နဝါရီလ17ရက်နေ့ကရေးသားထားတဲ့ဆောင်းပါးကိုလည်းဖတ်ရပါတယ်။မြန်မာနိုင်ငံဟာကမ္ဘာအကြီးဆုံး methamphetamine ထုတ်လုပ်တဲ့နိုင်ငံတွေထဲကတစ်ခုအဖြစ်တဟုန်ထိုးတိုးတက်သွားရတဲ့အဓိကအကြောင်းရင်းကတရုတ်နိုင်ငံဖြစ်တဲ့အကြောင်းနဲ့လက်နက်ကင်ခွဲထွက်အဖွဲ့တွေကဒီဒေသတွေတရုတ်ရဲ့အခြေခံအဆောက်အအုံစီစဉ်တွေကိုမျက်ထုတ်ပြီးတော့ဒီစီးဝါးတွေလုတ်ဖို့လိုတဲ့ဓာတုစီးဝါးတွေကိုနှေးဆက်ဖြတ်ကျော်ပြီးတော့မြန်မာနိုင်ငံတွင်းကိုဝေရောက်နေတဲ့အကြောင်းအဓိကထားပြီးရေးသားထားရလဲဖြစ်ပါတယ်ရွှေတရီကန်ဒေသမှာတန်ချိန်ထောင်နဲ့ချီတဲ့မူရင်းစီးဝါးတွေကိုလက်နက်ကင်ခွဲထွက်ရေးအဖွဲ့တွေကထုတ်လုပ်နေပြီးတော့စီးပွားရေးထုတ်လုပ်ရမှာလိုအပ်တဲ့ဓာတုပစ္စည်းတွေကတရုတ်နိုင်ငံကိုဖြတ်ကျော်ပြီးတော့မြန်မာနိုင်ငံထဲကိုဝေရောက်နေတဲ့အကြောင်းပြည်ပဆိုင်ရာပြည်ပခလေးလာရေး NGO အဖွဲ့ဖြစ်တဲ့ ICG ကဖော်ပြထားပါတယ်။မူရင်းစီထုတ်လုပ်နေတဲ့လက်နက်ကိုင်ခွဲထွက်ရေးအဖွဲ့တွေကတရုတ်ရဲ့လွှမ်းမိုးမှုအောက်မှာရှိနေတဲ့အတွက်ဒီရေးကိုတရုတ်အနေနဲ့ပိုတင်းတင်းကြပ်ကြပ်ကန့်တွယ်သင့်တယ်လို့လည်း ICG ကပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်အတွဲမြမတက်မတော်ကအစံချိန်တင်လောက်တဲ့ methamphetamine ဆေးပြအများပြားကိုဖမ်းဆီးမိခဲ့ရပါ ICG ရဲ့အစီရင်ခံစာအရတရုတ်မြန်မာစီးပွားရေးဂျင်းချန်ကအလုံနေရာတွေပိုဖန်ပြီးပေးခြင်းဖြင့်တရားမဝင်မူရင်းစေးထုတ်လုပ်မှုကိုချော့ချနိုင်မယ်လို့မျှော်လင့်ထားပေမဲ့ပညာရှင်တချို့ကတော့စောင့်ကြည့်နေကြဆဲဖြစ်ပါတယ်ကမ္ဘာလမ်းစီမံကိန်းကဖန်တီးပေးလိုက်တဲ့ပုံမကောင်းမွန်တဲ့လမ်းပတ်ဆက်သွယ်ရေးတွေကြောင့်ပဲမူရင်းစေဝါကုန်သွယ်တင်ပို့ရမှာတော့ပို့ပြီးတော့အထောက်အကူဖြစ်သွားတယ်ဆိုပြီးတော့တချို့ကသုံးသပ်နေကြပါတယ် တရုတ်ရဲ့ရွေချက်ကနေဆက်မှာတည်ငြိမ်မှုတွေကိုပေးပြီးတော့မြန်မာနဲ့အဆင်ပြေပြေပြန်လည်ဆက်ဆံကျင်းတာဖြစ်တဲ့အကြောင်းဟောင်ကောင်တက္ကသိုလ်ကနိုင်ငံရေးဘာသာရေးဆိုင်ရာတွဲဖက်ပါမောက်ခ NG ဟန်ကပြောပါတယ်တရုတ်ကဘလောက်ပဲဩဇာလွှမ်းမိုးနေပါစေမြန်မာနိုင်ငံရဲ့ methamphetamine ထုတ်လုပ်မှုတိုးဝနေတဲ့ပြဿနာကိုမြန်မာနိုင်ငံကိုယ်တိုင်ကမဖြေရှင်းရင်ဘယ်သူမှဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့တချို့ပညာရှင်တွေကသုံးသပ်ထားတဲ့အကြောင်း South China Morning Post ရဲ့စာမမှာရေးသားထားတာကိုဖတ်ရပါတယ်ရှင်
ကမ္ဘာမီဒီယာတွေကမြန်မာပြည်ဆိုင်ရာအကြောင်းတွေကိုမအီးတန့်စင်ပြောပြသွားတာပါအခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မင်းတင်ပြမယ် Idiom အသုံးက
Not out of the woods
ဖြစ်ပါတယ်စာလုံးပေါင်းက NOT not ကမဟုတ်သဘောကိုပြတာOUT out OF off out of ကအပြင်ဘက်ကိုရောက်တာ THE the WOODS woods ကတစ်တော်တွေဆိုတော့စကိုက်ထွင်းရဲ့ဓာတ်ရိုက်ဒီပဲကတော့တစ်တော်တွေကနေမထွက်နိုင်သေးတာတစ်တော်ရဲ့အပြင်ကိုမရောက်သေးတာပေါ့တစ်တော်ဆိုတာကတော့ဒီညမှာအခဲအခဲဆူးညောက်ခလို့ပြဿနာတွေကိုရည်ညွှန်းတာဖြစ်ပါလေဒါကြောင့်နေစဉ်သုံးမှာNot out of the woods ကအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့လူတဦးအနေနဲ့အခြေအနေဟာနည်းနည်းကောင်းလာတယ်လို့ဆိုရပေမဲ့လုံးဝတော့အခက်အခဲတွေကနေမကျော်လွန်နိုင်သေးတာကိုဆိုတာဖြစ်ပါတယ်ဥပမာလူနာတဦးအသေးစားဖြစ်နေရကအသက်အန္တရာယ်စိုးရိမ်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် Not out of the woods လို့ရည်ညွှန်းပြောနိုင်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Our business is getting better, but we're not out of the woods yet.
So yin ya lout de chi ni ma mishi do bi me lo le long wa do sait ma cha ya de de chi ni so yin idiom a thong ya be lo tin sa pyo mle
not out of the woods
lo pyo lu ya ba de a ra ga do di kini ma ne jin pya ke de idiom a thong me phit ba de
American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ရအပြီးခုတစ်ခါတော့အမျိုးသမီးကန္တာလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့အသက်17နှစ်အရွယ်ကမိခင်နဲ့အတူ American ပြည်တော်စုကိုလွန်ခဲ့တဲ့16နှစ်ကရောက်ရှိလာသူမန်မေဇင်စိုးနိုင်ဟာ2019ခုနှစ်ကအင်ဒီယားနာပြည်နယ်ပါဂျူတက္ကသိုလ် Health Service Administration ဘာသာရပ်နဲ့ဘွဲ့ရခဲ့ပြီးတစ်ချိန်တည်းမှာပဲ American လေတပ်မှအရန်တပ်ဖွဲ့ဝင်ဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်သူရဲ့ဘဝရည်ရွယ်မှုအတွက်ကြိုးပမ်းခဲ့တဲ့လှုပ်ဆောင်ချက်တွေအကြောင်းကိုမန်မီစင်နဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal ဒီအမေရိကန်နိုင်ငံကိုရောက်လာပုံနည်းနည်းပြောပြပေးပါလား
ဒီမှာတော့အသက်17နှစ်ကပေါ့เนาะရောက်လာပါလေ2003ခုနှစ်ကပေါ့အမေနဲ့အတူတူရောက်လာပါလေရောက်လာတော့ကတော့မယ်လန်းမှာခဏလေးနေလိုက်ပါလေပြီးတော့ Florida မှာနှစ်နှစ်လောက်နေပြီးတော့ခုနှစ်တန်းမှာတော့ Foreign Indiana ကိုပြောင်းပါလေအခုလက်ရှိထိပေါ့เนาะ College ပေါ့2019ကတော့ပြီးသွားပါပြီအခုလောလောဆယ်တော့စစ်တပ်ထဲမှာပေါ့ Air Force Reserve ထဲမှာတော့လုပ်နေပါလေ
ဒီမှာစိတ်ဝင်စားတာကစောစောကမိစဉ်ပြောတဲ့ Air Force Reserve ပေါ့နော်ဒီလေတပ်ရန်တပ်ရင်းမှာဘယ်လိုစပြီးတော့ဝင်ခဲ့တယ်လဲဘာတွေလုပ်ရတယ်လဲဆိုတာသိချင်ပါလိမ့်ရှင
်စောဝင်လာတော့ High School ပြီးသွားပြီးတော့ BMT လို့ခေါ်တယ်ပေါ့နော် Basic Military Training စစ်တပ်မှာဘယ်လိုမျိုးလုပ်ရတယ်ပေါ့နော် Training တွေရိုးရိုးလူသားတွေပြီးတော့စစ်သားချင်အောင်လို့ပေါ့သူတို့အကုန်လုံးအဲ့မှာ Training တွေလုပ်ပါတယ်ပြီးသွားတဲ့အချိန်မှာတော့သူတို့technical school ပေါ့နော်အခုစစ်တပ်ထဲမှာလုပ်နေရတဲ့အလုပ်မှာထပ်ပြီးတော့သင်တန်းတွေကိုလုပ်ရပါတယ်ပေါ့အဲ့ဒါတွေတော့နှစ်လခွဲတော့အဲ့မှာသွားပြီးတော့သင်တန်းသင်ရပါတယ
်မီစင်ပြောတယ်ဆိုဆိုထက်တန်းအောင်ပြီးတော့လေတပ်အရန်တက်ကိုဝင်နေဆိုတော့လေတပ်အရန်တက်ကို ဝင်ဖို့လိုအပ်ချက်တွေကဘာတွေပါလဲရှင
်လိုအပ်ချက်ကတော့အသက်ကတော့18နှစ်ပေါ့နော်ဖြည့်ရပါမယ်39နှစ်ကြားထဲမှာဖြည့်ရပါမယ
်ဟုတ်ကဲ့
နောက်ပြီးတော့ American citizen ဖြည့်ရမယ် high school ဘွယ်ရပြီးရမယ်နောက်ပြီးွားလို့ရှိရင်ကျန်းမာရေးလည်းကောင်းရမယ
် so အဲ့ဒါတွေနဲ့မီစင်ကပြည့်စုံတော့အဲ့ဒါလျှောက်လိုက်တော့ကြာသွားတဲ့အခါကျဆော့ဆော့ဘီစင်ပြောတဲ့ BMT ပေါ့နော်ဒီစစ်လက်ကြီးကြီးတင်တန်းတက်ရတယ်ဆမ်မူဝဲဖြည့်ရတယ်ဆိုတော့အဲ့ဒီအကြောင်းလေးနည်းနည်းပြောပြပေးပါလားရှင
်ပြောရလို့ရှင်အဲ့ဟိုရကူတာနဲ့တွားသိရတာပေါ့နော
်
ရကူတာနဲ့တွားသိယူပါလို့ရှင်သူကအဲ့မှာဆမ်မူဝဲကအင်္ဂလိပ်ပိုင်းပါတယ်အင်္ဂလိပ်စာပိုင်းပါတယ်နောက်ပြီးတော့လေတက်ဖြစ်နေတဲ့အတွက်သူကမက်ခနီကိုပိုင်းပါတယ်ပေါ့သူကလင်းရင်အကြောင်းလေးပိုင်းနည်းနည်းပြောသိအောင်လို့အဲ့ဒီဆမ်မူဝဲကိုဖြည့်ရတယ်ရတဲ့အမှတ်နဲ့သူကအလုပ်ကိုသူကပေးတယ်အဘိဝါတော့အဲ့မှာ BMT မှာကြတော့ဒီအလုံးနဲ့ပတ်သက်တာတော့မလုပ်ရအောင်စစ်သားဘယ်လိုဖြစ်ရလဲဆိုတော့တို့အဲ့မှာ training လုပ်တယ်အဲ့ဒီ training ကတော့တို့ကစစ်တဲ့ရဲ့ history ကိုတို့သင်ရတယ်နောက်ပြီးတော့လို့ရှိရင်တနက်တန်းတို့ဂျမားကြီးနဲ့ပတ်သက်ပြီးတော့ physical training တွေအကုန်လုံးလုပ်ရပါတယ
်ဂျမားကြီးနဲ့ပတ်သက်ပြီးတော့စစ်ဆေးတဲ့နေရာမှာဘာတွေစစ်ဆေးပါလဲရှင
်ပထမဆုံးကတော့เนาะမနက်3နာရီခွဲထားပြီးတော့နှစ်မိုင်လောက်ကြေးရတယ်ဒီဝါလို့ရှင်တိုက်ထိုးရလေ
တိုက်ထိုးတော့တိုက်ဘယ်နှခါထိုးပြဟ
ိုမိန်ကလေးတွေအတွက်ကြတော့တိုက်ထိုးတာကြတော့သူကတမန်နဲ့မှာ18ခါပေါ့နော်အဲ့လိုမျိုးထိုးနိုင်ရလေအိတ်ထားမှတင်ကြတော့38ခါကြောင်ထိုးနိုင်ရလေဒီမှာကြတော့တမန်နဲ့တော်ကျွန်းနဲ့မှာတော့အိတ်ထားမှတင်ကြတော့50လုံနိုင်တယ်တိုက်ထိုးတာကြတော့30ကျော်ကျော်လောက်လုံနိုင်တယ်ကြီးလာတမန်ခွဲကြတော့မိန်ကလေးတွေကြတော့သူက15မိနစ်နဲ့18မိနစ်ကြားထဲမှာရအောင်ပြေးရတယ
်အဲ့တော့မီစင်ဟာ
15မိနစ်မှာပြေးနိုင်တယ်
အဲ့တော့တော်တော်လေးကိုမီစင်ရဲ့ကျမကြီးချီနေကောင်းတာပေါ့
ဟုတ်ကဲ့ပ
ါမီစင်ကထက်တန်းကြောင်းပြီးတဲ့ခါကျတော့အရန်တက်ရင်းမှာပေါ့နော်ဝင်နေဝင်ရင်းနဲ့လေတက်ကတူမှာပညာစီပူတာပေါ့နော်ဒီအရန်တက်ရင်းနဲ့ဒီတက်ကတူကြားမှာကို့အချိတ်ကိုဘယ်လိုမျှဝေတယ်ရှင
်ဒီလိုမျှဖို့အတွက်ကလေးချက်မှာတော့တလောက်ကိုနှစ်ကြိမ်သွားပြရပါတယ်တစ်နှစ်ကိုနှစ်ပတ်ပေါ့နော်သင်တန်းရှိတယ်။ကျောင်းတွက်ကကြတော့ကျောင်းမှာကအဲဒီအဖွဲ့စည်းနဲ့ကျောင်းသားတွေနဲ့ဟိုပဲ focus လုပ်တယ်။နောက်ပြီးတော့ community မှာလည်း volunteer တွေပေါ့နော်လိုက်လုပ်ပေးတယ်အဲ့လိုအားလည်းအချိန်ကြီးကြလို့ရှိရင်လည်းဒီလေတက်မှာအလုပ်တွက်ကကြတော့အဆင့်တစ်ခုပြီးတစ်ခုတက်ဖို့တွက်ကဆမိုးဝဲဖြေရတယ်ဆိုတော့အားလည်းအချိန်ကြလို့ရှိရင်လည်းအဲ့လိုသူတို့ဖြေရတဲ့ဆမိုးဝဲအတွက်ပေါ့နော်အဲ့ဒါတွေစားလေးတက်ပါတယ
်။မင်းစင်ပြောတယ်စစ်တပ်ထဲဝင်လိုက်ပြီးချိန်နဲ့မှပဲတက်ကတူကိုလည်းတက်နေတယ်ဆိုတဲ့ခါကျတော့စစ်တပ်ကကိုတက်ကတူတက်တဲ့အတွက်ကိုအကုန်လုံးစိတ်ပြေပါလေတာဝန်ယူသလားသိချင်တယ်နောက်ပြီးကိုအောင်တဲ့ခါကျရင်ရောစစ်တပ်ထဲမှာကိုအတွက်ဘယ်လိုမျိုးအခွင့်အလမ်းပေါ်လာမလဲဆိုတာလည်းသိချင်ပါလေရှင
်အခုတက်ကတူတက်နေတဲ့ချိန်မှာတော့စစ်တပ်ကတော့ကျောင်းစိတ်ပေါ့နော်သူတို့ပေးပါလေဆမက်စတာတစ်ခုကိုသူတို့က4500ပေးပါလေ
ဟုတ်ကဲ့
နောက်ပြီးွားလို့ရှိရင်စာအုပ်စိတ်နောက်တက်စီကဘာညာပေါ့နော်အဲ့လိုမျိုးအတွက်ကတော့တလောက်ကို400လောက်သူတို့ပေးပါလေ
ဟုတ်ကဲ့
ကျောင်းပြီးွားလို့ရှိရင်တော့အခွင့်အရေးတွေကတော့အများကြီးရှိတယ်ပေါ့နော်မက်စတာတက်ချင်လို့ရှိရင်လည်းသူတို့စစ်တက်ကလေပြီးတော့သူတို့နောက်ကျောင်းစိတ်သူတို့ထပ်ပြီးတော့ထုတ်ပေးပါတယ
်ဟုတ်ကဲ
့ဒါမှမဟုတ်လို့ရှိရင်လည်းဘိုးသင်တန်းသွားချင်လို့ရှိရင်လည်းသူတို့ဘက်ကလေပြီးတော့ပရိုဂရမ်တွေပေါ့နော်အများကြီးရှိတယ်သူတို့ဝယ်ပြီးွားတဲ့အတွက်လည်းတက်ရမယ့်ဟာလည်းရှိတယ်နောက်ပြီးွားလို့ရှိရင်အထက်ကလူဝလေပြီးတော့ကိုကို၆ခန်းကျက်စာရေးပြီးတော့လည်းသူတို့ဘက်ကလည်းပြီးတော့အဲ့လိုမျိုးပို့ဖြစ်ဖို့အတွက်ပေါ့နော်လုပ်ပေးတာလည်းရှိပါတယ
်ဒီအနေထားမှာပေါ့နော်အခုမေစင်ကကြောင်းနေပြီးသွားပြီဆိုတဲ့ခါကျတော့ဆွတ်ဆွတ်ပြောသလိုခွင်လန်းနေရလေစစ်တပ်ကဖွင့်ထားပြီးတယ်ဆိုတော့ဘယ်လန်းကိုရွေးဖို့မေစင်စိတ်ကူထားလဲရှင
်အာကျမကတော့ဘိုတင်နန်းကိုစိတ်ကူထားပါလေရှင
်ဘိုတင်နန်းတက်ဖို့ကဘာတွေလိုအပ်ပါလဲ
ဘိုတင်နန်းတက်ဖို့ကတော့အဲ့မှာဖြေရတဲ့ဆောင်မိုးပဲရှိတယ်ကျမစစ်တပ်ထဲဝင်တဲ့ဆောင်မိုးပဲတဲ့ဒီကနည်းနည်းပို့ပြီးတော့ခတ်တယ်ပေါ့နော်တင်ချာလို့အင်္ဂလိပ်စာလို့အာနောက်ပြီးတော့လေတက်လည်းဖြစ်နေတဲ့သူကသူတို့လင်းရင်ဆက်အကြောင်းလေးပေါ့နော်အဲ့ဒါလေးသူတို့မေးပါလေအဲ့ဒီဆောင်မိုးပဲမှာတော့နောက်ပြီးတော့ physical training ရဲ့သူကလည်းသူတို့ထပ်ပြီးတော့မေးတယ်ကျမရည်လည်းသူတို့ထပ်ပြီးတော့စစ်ပါတယ်။ဒီဘိုတင်နန်းကိုတက်ဖို့တော့ကကျမရဲ့တမူဝလေးပြီးတော့ပေါ့နော်သူတို့ထောက်ခံချက်ရေးပေးရပါလေ။ဒီစစ်တပ်ထဲမှာကျမကဘလောက်ကောင်းတဲ့အတွက်သူတို့ဘလောက်ကျမကိုလိုတဲ့အတွက်ပေါ့နော်။နောက်ပြီးတော့ဒီကျမကျမရည်ကလည်းဘလို့ကောင်းပါလေ။ကျမရဲ့ဟိုစိတ်ဓာတ်ကလည်းဘလို့ကောင်းနေပေါ့နော်။အဲ့အတွက်သူတို့သူ့ရှိရလေးပြီးတော့ထောက်ခံချက်လိုပါတယ
်။ဆိုတော့အခုလက်ရှိအခြေအနေမှာမီစင်ပါဆက်လုပ်မယ်တော့မာစတာရင်တက်မှလားဘူတင်နောင်းရင်လုပ်မှလားဘူတင်နောင်းလုပ်ပြီးတော့မှမာစတာတက်မှလားအဲ့ဒါလေးနည်းနည်းရှင်းပြပေးပါဦးအ
ဲတကယ်ပြောရလို့ရှင်ဟိုနှစ်ခုကိုတပြိုင်တည်းအလုပ်လုပ်ရပါတယ်ရှင်နှစ်ခုဆိုတာကတော့မာစတာနဲ့ဘူတင်နောင်းနဲ့ပေါ့နှစ်ခုစလုံးကိုပေါင်းပြီးတော့တပြိုင်တည်းလုပ်လို့ရပါတယ်ရှင် ဒါပေမဲ့ကျမအတွက်ကကြတော့မာစတာကရေးကြည့်နေတဲ့အတွက်မာစတာကိုအရင်တက်ပါမယ်ရှင
်။နောက်ဆုံးအနေနဲ့မေးချင်တာကတော့မေးစဉ်အခုအသက်17နှစ်ထဲရပါတော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့ဘွဲ့ရပြီးတော့စတက်ထဲဝင်ဖို့ကြိုးပမ်းနေတယ်ဆိုတော့ကို့ဘဝကိုပြန်ပြောင်းကြည့်လို့ရှိလို့ရှိရင်အတူချုံပေါ့နော်ဘယ်လိုသုံးသပ်ပါလဲရှင်
။ကျမဒီမှာရောက်နေတာကတော့ဟုတ်ပါတယ်ဟို15နှစ်တော့ရှိပါပြီပေါ့နော်။ပြန်ပြီးတော့ကြီးခဲ့လို့ရှိရင်တော့စူးစမ်းတာရတာပေါ့နော်။အမေရိကကိုစရောက်တဲ့အင်္ဂလိပ်စကားလည်းသိမတတ်လူအပြောခံတာလေးတွေလည်းရှိခဲ့တာပေါ့ဒါပေမဲ့အဲ့ဒါလေးကိုဖယ်ပြီးတော့ကို့ဘာကိုဒီနိုင်ငံကိုအခွင့်အရေးပေးတယ်ဆိုပြီးတော့စူးစမ်းလာပြီးတော့ကျမနဲ့ကျမအမေပေါ့နော်နှစ်ယောက်သားရုန်းကန်ပြီးတော့တစ်ဖြည်းဖြည်းနဲ့ပေါ့ဆိုရီဒါလေးပြီးတော့ဒီ foreign engineer ရောင်းလို့ကျမမေကလည်းကျမကိုပြောတာပေါ့နော်ဝေးရပြီပါလို့ရှင်သူပြောပါတယ်တဲ့ဆိုတော့သူဖြစ်ချင်တဲ့ဆန္ဒလေးတိုင်းဝဲရအောင်လို့ပေါ့နော်လို့နောက်ကျမဖြစ်ချင်တာကလည်းဒီစက်တက်ထဲဝင်ပြီးတော့စက်တက်မှာလည်းယာလူကြီးရဲ့အထိပေါ့နော်ဟိုကပြင်ဆင်ရတဲ့အထိလောက်ပြီးတော့ကျမမိဘနှစ်ယောက်စလုံးကိုအသက်ကြီးသွားလို့ရှိရင်သူတို့နှစ်ယောက်တို့ကဘာမှမပူမင်အောင်လို့ပေါ့နော်အဲ့လိုနေစေချင်တာပေါ့နေစေချင်တော့ခုဒီလိုအမေရိကလေးပြီးတော့ပေးတဲ့ဒီအခွင့်အရေးကိုရအောင်ယူပြီးတော့ကျမဒီလိုလှုပ်ခဲ့တာပေါ့နော်အဲ့ဒါလေးပြန်ပြီးတော့ပြန်ကြည့်လို့ရှိရင်မူစရာလေးလည်းရှိတယ်ပျော်တဲ့နေရာလေးလည်းရှိပါတယ်ရှင
်မူစရာလေးရှိတယ်ဆိုတော့မူစရာလေးပျော်စရာလေးနည်းနည်းပြောပြပေးပါလားကျမတို့မျှဝေလို့ရလား
မူစရာလေးရကြတော့ဒီစားရောက်တဲ့အချိန်မှာညီမပြိုလွမ်းတာပေါ့အမေရိကကိုရောက်တဲ့အချိန်မှာကိုယ်နိုင်ငံလည်းမဟုတ်ဘူးသူတို့စကားကိုလည်းမတတ်ဘူးလူများပြောနေတယ်အဲ့လိုခံခဲ့ရတာပေါ့အเจ้าမဆိုလို့ရှင်နဲ့စကားမပြီးလို့ဆိုပြီးတော့အမေရိကန်အเจ้าမလေးရလေးကိုပြောတာလေးတွေခံခဲ့ရတယ်ဒါပေမဲ့ဆီယာမလေးကလည်းအကုန်လုံးတွေးကြမြငါးတန်းနဲ့ကပေါ့ဒီကောလိပ်ကျောင်းအထိသူသမီးဆီယာမလေးအကုန်လုံးသူတို့ကူညီပေးကြတယ်အင်္ဂလိပ်စာတက်ဖို့အတွက်အစားဆုံးပေါ့နော်ဟိုစကောလာရှစ်ရဖို့အတွက်ကအစားဒီကောလိပ်ကျောင်းပြီးသွားပြီးတော့ဒီကတွေးခဲ့တဲ့ပရိုဖက်ဆာတွေကစသူတို့အားလုံးကိုအလုံးစုံကူညီပေးကြတယ်ပျော်စရာကြတော့ကြီးလေးလို့ရှင်အမေရိကကိုစားရောက်ကြပြောရရင်စုံညာစားခဲ့ရတာပေါ့အခုကျတော့ကျမရဲ့ကျမအမေရဲ့အလိုမျိုးလေးပဲအေးစစ်စစ်နေအခုနေနေရတယ်ပေါ့အဲ့ဒါလေးကိုပြန်ပြီးတော့ကြည့်ခဲ့လို့ရှင်ပေါ့
ကျေနပ်မိတာပေါ့
ဟုတ်ကဲ့ပါ
တော်လာလာတန်းရဲ့အမျိုးသမီးကဏ္ဍမှာမြန်မာအမျိုးသမီးငယ်တူဦးရဲ့စူးစမ်းရုန်းကန်လက်အာမန်တွေကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ
်2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့သိပ္ပံနဲ့နီးပညာကဏ္ဍမှာဘလို့အခြေခံကောင်းတွေလမ်းပွင့်လာတယ်အနာဂတ်အတွက်ဘာတွေလိုအပ်နေတယ်ဆိုတာတွေနဲ့ပတ်သက်ပြီးဂျပန်အာနဝဘူမိသိပ္ပံနဲ့နီးပညာဌာနကဒေါက်တာမိုးကျော်သူရဲ့အမြင်ဒုတိယပိုင်းကိုတင်ပြပေးပါစီ
Geoscience အပိုင်းနဲ့ Marine Geoscience အပိုင်းနဲ့ပြောမယ်ဆိုရင်ဘူမိဗေဒဓာတ်တုရှာဖွေလေ့လာရင်းနဲ့ပတ်သက်တဲ့သူတေသနာဆိုတဲ့ဥစ္စာအလောင်းဓာတ်ခွဲဖို့ကအရင်ရေးကြည့်ပါတယ်ဆိုတော့ကျန်ခဲ့တဲ့5နှစ်လောက်အထိကဒီပါကိုအကုန်ပို့ပြီးတော့ဓာတ်ခွဲရတယ်ဆိုတဲ့အပိုင်းမှာစိတ်မချတဲ့အပိုင်းတွေပေါ့နော်ကျွန်တော်ကျမကြီးဆေးဆစ်သလိုပဲပေါ့ကိုသွေးကိုစစ်လိုက်တဲ့အချိန်မှာကိုသွေးဓာတ်ခွဲတဲ့ဥစ္စာကတကယ်ပဲမှန်ရလားတကယ်ပဲတရားစစ်ပေးလားဆိုတဲ့ဟာကိုကြည့်လို့မရတဲ့အခြေအနေမျိုးဖြစ်လာတော့ဒီပါကိုပို့တယ်ဆိုရင်ကအဲ့လိုဟာမျိုးတွေမဟုတ်ဘဲနဲ့အခုကကိုယ့်ရဲ့မျက်စိရှိမှာပဲကိုကိုယ်တိုင်တော်မှအတူဝင်ပါပြီးတော့ရန်ကုန်မြို့မှာရှိတဲ့ဓာတ်ခွဲကမှာကမ္ဘာအဆင့်ရှိတဲ့ဓာတ်ခွဲဟာကြီးလှုပ်လို့ရတယ်ဆိုတဲ့အပိုင်းမှာကျွန်တော်တို့သူ့ပြည်နာဘယ်လိုမြင်လာလဲဆိုရင်ဒေါက်တာဘွဲယူတဲ့သူ့ပြည်နာရလက်တွေကအရန်ကိုမြန်မြန်ဆန်ဆန်နဲ့တိတိကျကျတွေဖြစ်လာတယ်။ကုမ္ပဏီတွေကဓာတ်ခွဲလို့ရတဲ့အတွက်ကြောင့်မလို့သူတို့ကုမ္ပဏီတွေရဲ့ထုတ်လုပ်တဲ့ပစ္စည်းတွေကိုဓာတ်ခွဲတဲ့ quality ရဲ့ထောက်ခံစာကိုတိတိကျကျထုတ်ပေးနေတဲ့အတွက်ကြောင့်ဒီပေါ့ကိုပို့ပြီးဈေးရောင်းတဲ့ဟာပဲဖြစ်ဖြစ်ပြည်တွင်းမှာပဲရောင်းချရနေရပဲဖြစ်ဖြစ်သူတို့အတွက်ကတိတိကျကျပေါ့နော်။အများဆုံးထုတ်ပြီးတော့လုပ်နိုင်တဲ့အတွက်ကြောင့်လုပ်ငန်းတွေတိုးတက်ပြီးအရန်ကိုမြန်လာပါတယ်။ဒါကကျွန်တော်ပြောရရင်တော့ scale အသေးပါ။ scale ကြီးပြောရရင်တော့တကယ်ကိုနိုင်ငံတော်တည်ဆောက်ရေးဆိုတဲ့လုပ်ငန်းကြီးတွေလုပ်နေတဲ့အထူးသဖြင့်ရေနံရှာဖွေလုပ်ငန်းတွေပါပတ်သက်တဲ့ဟာမှာအရန်ကိုအရေးကြီးတဲ့တို့ရဲ့ရေနံရဲ့ဓာတ်တုပမာဏကို ဒီပါကိုပို့ပြီးတက်ခွဲမယ်ဆိုရင်လာပေါင်းများစွာချီပြီးကြမယ်ငွေရမ်းကုန်တဲ့ဥစ္စာတွေအားလုံးကအခုဆိုရင်ရန်ကုန်မှာတော်တော်များများလေးကိုလုပ်နိုင်တဲ့အဆင့်တွေရှိလာပါပြီ။ဆိုလိုအပ်တဲ့အပိုင်းလေးတွေကိုကျွန်တော်တို့တွေကကြည့်ပြီးတော့အတူတွဲပြီးတော့လိုအပ်တဲ့ဟာလေးကိုနိုင်ငံတော်ဘတ်ဂျက်ကအဆင့်ပြင်ပြည်သူလိုမျိုးဖြည့်ဖြည့်ပြီးတိုးချဲ့တဲ့ဟာမျိုးလေးလှုပ်လာပါတယ
်။အစိုးရပံ့ပိုးမှုနဲ့ကမ္ဘာအဆင့်ကြီးတက်ခွဲခန်းတွေရှိလာသလိုပြည်ပကနေပူးတွဲလှုပ်ဆောင်မှုတွေပံ့ပိုးမှုတွေလည်းရလာတာပါ။
ဒါတူရှောက်ပွေးဆိုတဲ့အပိုင်းကပြည်ပကုမ္ပဏီနဲ့ပူးတွဲလုပ်တဲ့အကြောင်းဒီ joint venture မှာပြည်ပကုမ္ပဏီရဲ့ရင်းနှီးမြှုပ်နှံမှုတွေနီးပညာတွေပါလာတဲ့ဆိုရင်ကပြည်တွင်းကလူတွေကပြည်တွင်းမှာပဲပညာယူလို့ရပြီမဲ့ဒီသဘောပင်နဲ့ကာကွယ်ဆိုတဲ့ကိစ္စကြတော့ရေရှည်အတွက်ကိုပြင်ဆင်ရတာတွေရဲ့ပြည်ပကရင်းနှီးဆိုတဲ့ကိစ္စကလည်းတော်တော်နဲ့ကိုချက်ချင်းရောက်မြန်မြန်ဆန်ဆန်ရောက်မလာနိုင်တဲ့အပိုင်းတွေရှိတဲ့အကြောင်းအဲ့ဒီအပိုင်းတွေမှာကျွန်တော်တို့တော်တော်လေးကိုအလေးစားပြီးတော့ဂရုစိုက်ပြီးလုပ်ဖြစ်တဲ့ဟာများပါတယ်အထူးသဖြင့်ကတော့ငလျင်မှာငလျင်နဲ့ဒီမြေပြိုတဲ့ကိစ္စတွေပါငလျင်ကတော့တကယ့်ကိုနှစ်ပေါင်းများစွာကြာနေပြီကျွန်တော်တို့လည်းသိနေတဲ့ကိစ္စဖြစ်နေတဲ့အကြောင်းမလို့အထူးသဖြင့်ဆိုရင်ဂျပန်နိုင်ငံရဲ့ JICA နဲ့နောက်ပြီးတော့ဂျပန်ရဲ့သိပ္ပံနည်းပညာရဲ့အကူအညီနဲ့ဆို Mega Project ကိုကျွန်တော်တို့ခေါ်ပါတယ်ဘာလို့ဆိုတော့၅နှစ်မှာဒေါ်လာ၅သန်းရတဲ့ project တခုကရန်ကုန်နည်းပညာတက္ကသိုလ် YDU နဲ့တက္ကသိုလ်အဖွဲ့အစည်းအများစုနဲ့ပေါင်းပြီးလုပ်နေအခုဆိုရင်နောက်ဆုံးနှစ်ကိုတောင်ရောက်နေပါပြီအဲ့ဒါအပြင်ကို National Science Foundation ဆိုရင် American အစိုးရရဲ့သုတေသနထောက်ပံ့ခြင်းနဲ့ဒီ India Bangladesh မြန်မာဆိုပြီးတော့ဒီအနောက်ဘက်ကနေရှေ့ဘက်ဒီတကြောကြီးကိုဒီ seismometer တွေကိုစနစ်တကျကီလိုမီတာအကွာဝေးအတိကျထားပြီးတော့တောက်လျှောက်၅နှစ်လောက်ဒီကျွန်တော်တိုင်းတာတဲ့ဟာစနစ် system ကလည်းအခုဆိုပြီးတော့ဖြစ်တာဆိုတော့ data တွေအများကြီးဝင်လာတော့မှာပါအဲ့မတိုင်ခင်မှာလည်းဒီစင်ကာပူတရုတ်နိုင်ငံတခြားနိုင်ငံဂျာမနီရဲ့အကူအညီတွေနဲ့မိုးလေဝသနဲ့ဇလားပြည်တော်ဦးစီးဌာနမှာငလျင်တိုင်းတာတဲ့စက်တွေအများကြီးပဲတတ်ထားတဲ့ဥစ္စာတွေလည်းရှိပါတယ်။နောက်တစ်ခုကမိုးလေဝသနဲ့ပတ်သက်ပြီးတော့ပဲ radar station ဆိုအရန်ကိုအဆင့်မြင့်တဲ့ radar station ကြီး၃ခုပေါ့နော်။ကြိုက်ကာရဲ့အကူအညီနဲ့ရန်ကုန်မြို့ရဲ့စစ်တွေမြို့ရဲ့မန္တလေးမြို့ရဲ့၃ခုမှာဆင်လိုက်တဲ့ကြောင့်မလို့ဟိုကျွန်တော်တို့2009ခုနှစ်ကခံစားခဲ့တဲ့ Nagis လုံမုံနိုင်လို့ဟာမျိုးနောက်တစ်ခေါက်ဘယ်လုံးမှမဖြစ်နိုင်တော့ကောက်ွယ်နိုင်တော့မယ့်အခြေအနေမျိုးတွေလည်းကျွန်တော်မြင်လာရပါတယ
်။ဒီလိုမျိုးအခြေခံကောင်းရပြီးတဲ့အခါမှာအခု2019ကစပြီးတော့တိတ်ပန်နဲ့နည်းပညာကဏ္ဍအတွက်အလားအလာပြောပြပေးပါ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒါကိုပြောမယ်ဆိုရင်ပြန်ကြည့်ရင်ကတော့ဒီမြန်မာနိုင်ငံမှာဒီစေုပ်ချုပ်ရေးကာလတစ်ချောင်းလုံးမှာတကယ့်ကိုလွတ်လွတ်လပ်လပ်လှုပ်ရှားပြီးတော့တိတ်ပန်နဲ့နည်းပညာကိုဥဆောင်ခဲ့တဲ့အခမ်းကဏ္ဍကဒီ professional အဖွဲ့အစည်းတွေပါခင်ဗျာမြန်မာနိုင်ငံ engineer ဖွဲ့တို့မြန်မာနိုင်ငံဘူမိဗေဒကဘာမြေသုတေသနအဖွဲ့တို့မြန်မာနိုင်ငံကျန်းမာရေးကောင်စီတို့ကျန်းမာရေးဖွဲ့စည်းဒီဖွဲ့အစည်းတွေလှုပ်ရှားခဲ့တဲ့ဥစ္စာကျွန်တော်ဘယ်လိုမှမေးလို့မရဘူးပေါ့နော်ခင်ဗျာဆိုတော့အဲ့ဒီအဖွဲ့အစည်းကစုစုပေါင်းကြည့်မယ်ဆိုရင်16ဖွဲ့အောင်ရှိပါခင်ဗျာအဲ့16ဖွဲ့အဓိကသိမ်းနေတဲ့ခွဲမဲ့ဆိုရင်က engineer ရယ်ဆေးရယ်ကွန်ပျူတာ science ရယ် geo science ဆိုပြီး၄ခုကအဓိကအော်နောက်ပြီးတော့ပတ်ဝန်းကျင်ပေါ့နော် climate တတော်တွေနဲ့ပတ်သက်ဒီအဖွဲ့အစည်း၄ခုကလှုပ်ရှားခဲ့တဲ့ဟာတွေကလည်းဟန်ချက်ညီညီပေါ့နော်ဒီအစိုးရတက္ကသိုလ်တွေအထုတေသနဌာနတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေပြီးတော့ဒီစက်မှုလုပ်ငန်းတွေရှားတယ်မှာသူဟန်ချက်ညီဝင်ပြီးကြည့်ပေးတယ်နောက် move on တွေထောက်ပံ့ပေးတယ်ဆိုတဲ့ခုနပြောတဲ့ကျွန်တော်ပြောတဲ့မူကြီး၃ခုဖြစ်လာဆိုတော့တို့ဒီအဖွဲ့အစည်းတွေကလှုပ်ရှားခဲ့တဲ့ဟာတွေလည်းအများကြီးပါပါတယ်ခင်ဗျာဆိုတော့ဒီ2019ဒီရှေ့ကိုကြည့်မယ်ဆိုရင်ဒီ move on တွေလည်းပေါ်လာပြီးအောက်ခြေအထိဒီသုတေသီတွေအဆင့်အထိ move on တွေကိုနားလည်ပြီးဆိုရင်တော့နောက်တစ်ဆင့်ဆက်သွားမယ်ပို့ပြီးမြင်လာမယ်ကိစ္စကတော့နိုင်ငံတကာအဖွဲ့အစည်းတွေရဲ့နောက်ပြီးတော့ပြည်တွင်းမှာရှိတဲ့အစိုးရအဖွဲ့အစည်းနဲ့သုတေသနလုပ်နေတဲ့တက္ကသိုလ်တွေကသုတေသီတွေရဲ့ဂျားတွေကဟန်ချက်ညီတွဲပြီးလုပ်သွားတဲ့ကိစ္စပါအဲ့ဒီဘိုင်းကတော့ဘယ်လိုခေါ်မလဲအများကြီးအားနည်းနေတာရှိပါတယ်ကျွန်တော်တို့ဒီမြန်မာလူမျိုးတွေရဲ့အချင်းစရိုက်နဲ့ဟိုအခုချိန်ထိလှုပ်လာခဲ့မှုတွေအတွေ့အကြုံညာလဲပါမှာပေါ့နော်ဆိုအဲ့အပိုင်းလေးတွေပြင်လာနိုင်မယ်ဆိုရင်ကအများကြီးတိုးတက်မှာပါ
မြန်မာနိုင်ငံမှာကသုတေသနတွေလည်းလှုပ်ဖို့အများကြီးလိုနေတယ်လေ့လာစရာဆန်းစစ်စရာအများကြီးလိုတယ
်
အဲ့ဒီမှာမှကျွန်တော်ရအခက်ခဲလေးတွေကိုထောက်ပြပြီးပြောပြပေးပါဦး
ဟုတ်ကဲ့ခင်ဗျာမြ мян ကြီးဖြစ်စီကျင်တာပေါ့နော်ကျွန်တော်ဒီပါနဲ့ကြည်နေပြီးအတွေ့ရောပြည်တွင်းကလည်းတော်မြ мян နားလည်နေကြတဲ့အချက်တစ်ချက်ကတော့သူတည်တနာနဲ့သိပ္ပံနည်းပညာတိုးတက်ဖို့အတွက်အထောက်ပံ့ပေးတဲ့ကိစ္စတွေရဲ့နောက်ပြည်ပကနေပြီးတော့အများကြီးအကူအညီတွေပေးနေတယ် scholarship တွေခေါ်နေတယ်ဒီ fellowship တွေပေးနေတဲ့အချိန်မှာ centralized ပေါ့နော်တိုးတက်တဲ့နိုင်ငံတွေအားလုံးမှာရှိနေစနစ်တစ်ခုပါဝင်းဌာနအလိုက်မဟုတ်ဘဲနဲ့ဆိုရရင်အောက်မှာဒါတိုက် independent ပေါ့နော်ပညာရှင်တွေကအုပ်ချုပ်ခွင့်ရှိတဲ့ရွေးချယ်ခွင့်ရှိတဲ့ဒီ centralized funding agency လို့ဟာမျိုးကြီးတစ်ခုကိုအပြန်ဆုံးဖြစ်စေချင်တာပါဒါတော့လူကြီးတွေအနေနဲ့လည်းပြည်တော်စုအဆင့်မှာလည်းနားလည်ထားတယ်လို့ထင်ပေမဲ့သူတို့လည်းညှိရတာခက်တဲ့အပိုင်းတွေရှိမယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့အခုဖြစ်နေတာကကိုယ်ဝန်ကြီးဌာနတိုးတက်ဖို့ကိုလုပ်မယ်။တခြားဝန်ကြီးဌာနဘယ်လိုပဲဖြစ်ဖြစ်ဆိုတဲ့ပုံစံမျိုးကမဖြစ်သင့်တော့ဘူးလို့ကျွန်တော်မြင်ပါတယ်။အဲ့တော့အားလုံးကို centralize လုပ်လိုက်မယ်ဆိုရင်သူတည်တနာလုပ်ချင်တဲ့လူအားလုံးပဲဝန်ကြီးဌာနမှာပဲရှိရှိဘယ်နေရာမှာဘယ်ကုမ္ပဏီမှာပဲရှိရှိဝင်လျှောက်ခွင့်ရှိပြီးတော့မှတကယ်ကိုတော်တဲ့လူတွေရွေးချယ်ပြီးတော့ပညာယူခွင့်ရမယ်ဆိုရင်ဒါနိုင်ငံအတွက်ကိုဖုံးရှုံးမှုတွေအများကြီးနှဲသွားမယ်ပြီးတော့ဝန်ကြီးအဆင့်ပြည်ထောင်စုအဆင င်လူကြီးတွေကဒီရာထူးတိုးကိစ္စတွေဒီ scholarship ရိုးရိုးကိစ္စတွေပမောခါချုပ်တွေကကိစ္စတွေနဲ့အလုံးရှုပ်နေရမျိုးမဖြစ်တော့ဘူးလို့ကျွန်တော်မြင်ပါတယ်အဲ့ဒါကပထမတစ်ခုပါဒုတိယတစ်ခုကတော့လက်တွဲပြီးလှုပ်ကြရအောင်လှုပ်ကြအောင်ဆိုတဲ့မူပေါင်းတွေပေါ်နေတယ်မူကပေါ်လာပြီးမှတကယ်အားနေနေတဲ့အချက်ကအစိုးရအဖွဲ့ရဲ့သုတေသနနဲ့တက္ကသိုလ်ရဲ့ဂျားတွေကပူးတွဲလှုပ်ဆောင်မှုကအရန်အားနေတယ်သူတို့က parallel အပြိုင်စက်မှုလုပ်ငန်းတွေနဲ့နိုင်ငံသားအဖွဲ့ချင်းဒါတိုင်းလုပ်မယ်ဆိုတဲ့ရည်ရွယ်ချက်ကများနေတဲ့အတွက်ကြောင့်ပြည်တွင်းမှာကော့ကိုအချင်းချင်းစီလုံးညီညွတ်မှုရှိပြီးမှပြည်ပအဖွဲ့ချင်းလှုပ်တာကနိုင်ငံအတွက်ပိုအကျိုးရှိမလားလို့ကျွန်တော်တို့မြင်ပါတယ်ခင်ဗျတတိယတစ်ချက်ကျွန်တော်ပြောချင်တဲ့လိုအပ်တာလေးတစ်ခုကတော့ပြည်ပအဖွဲ့ချင်းနဲ့ပူးတွဲလုပ်ပြီးဆိုရင်ကျွန်တော်တို့ဘက်မှာမူပေါင်းအသေးစိတ်တိတိကျအဲ့ဒါနိုင်ငံတော်အဆင့်ရှိဖို့လိုတယ်လို့ထင်ပါတယ်ဟိုတက္ကသိုလ်နဲ့တွဲလှုပ်လိုက်တဲ့အချိန်မှာဒီမူဖြစ်ပြီးရောဟိုအဖွဲ့ချင်းနဲ့လှုပ်လိုက်ချင်းတခြားမူဖြစ်သွားမယ်ဆိုရင်ကနိုင်ငံတော်အတွက်နင့်နာတဲ့အပိုင်းတွေအများကြီးမြင်လာနိုင်တယ်လို့ပြည်ပကလာတဲ့လူအားလုံးကောင်းတယ်လို့လည်းကျွန်တော်တို့ကမြင်လို့မရပါဘူးသူတို့လည်းအကျိုးမရှိဘဲနဲ့ဘယ်လိုမှမလာတဲ့လူတွေဆိုတဲ့ဥစ္စာကိုကျွန်တော်တို့သတိထားဖို့လည်းလိုပါတယ်ခင်ဗျအဲနောက်ဆုံးကျွန်တော်ဆိုရင်ဒီပြည်မာသူတည်တနာနဲ့ပတ်သက်ပြီး2012ခုနှစ်ကစပြီးထဲထဲဝင်ဝင်ပေါ့နော်ပူးတွဲပြီးလုပ်နေတယ်တနှစ်ကိုလည်း10ရောက်ကျွန်တော်ရဲ့ဌာနကိုခေါ်ပြီးတော့တန်းနိုင်တဲ့လောက်ပညာရှင်ညပေးတဲ့အပိုင်းတွေရှိတယ်ဒီထဲထဲဝင်လုပ်နေရင်တော့မှမတိတဲ့အပိုင်းတွေအများကြီးဖြစ်လာတဲ့အတွက်ကြောင့်မလို့ကျွန်တော်ဖြစ်စေချင်တာကသက်ဆိုင်ရာဝန်ကြီးဌာနတွေဦးစီးဌာနတွေကလုပ်နေတဲ့ကိစ္စလေးတွေကိုကောင်းတာပဲဖြစ်ဖြစ်မကောင်းတာပဲဖြစ်ဖြစ်ပုံမှန်တရင်စာရှင်းလင်းပွဲတွေတရင်ထုတ်ပြန်မှုတွေလုပ်ပေးမယ်ဆိုရင်ကပြည်သူတွေအတွက်ကောပြည်ပကပူးတွဲလှုပ်ရှင်တဲ့သူတွေအတွက်ကောအများကြီးအကျိုးရှိမယ်။အော်သူတို့တွေအလုပ်တကယ်လုပ်နေကြတာပဲဆိုတဲ့ဥစ္စာတိုးတက်မှုတွေဘာတွေရှိနေလဲဆိုတဲ့ဥစ္စာကိုသိလာရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
။ဒေါက်တာမူကျော်သူရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။
တော်ခင်မျိုးတဲ့အသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခနော်ဗီဒီယိုရထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တိတ်တချင်းတောင်းခြင်းနဲ့ဆိုရင်တော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်ဆက်သွယ်ခြင်းတော့လိပ်စာက voa မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခနော်ဒီကနေ့ညနေပိုင်းထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ71925တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်လင်းပြောပြပြပါအောင်ဗျာ
။စီးရီးယားနိုင်ငံအတွင်းရောက်ရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေပြန်ရုပ်သိမ်းမှုကစတင်နေပါပြီ။ဒါပေမဲ့စစ်သားတွေကိုပြန်ရုပ်သိမ်းတာမဟုတ်ဘဲနဲ့စစ်သုံးပစ္စည်းကိရိယာတွေကိုပဲစတင်ပြီးတော့ရုပ်သိမ်းနေတာဖြစ်ပါတယ်။ IS စစ်သွေးကြွတွေကိုတိုက်ခတ်ရေးစီးရီးယားနိုင်ငံကိုဆေလွတ်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေက2000လောက်ရှိနေတာပါ။စီးရီးယားနိုင်ငံ El Lamindan ဒေသကနေပြီးတော့တန်ချက်ကာကာဆယ်ကြီးနဲ့ဆယ်စီးနဲ့တခြားပစ္စည်းကိရိယာတွေကိုထုတ်ယူသွားတာကိုမြင်ရတဲ့ကြောင်းပရိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးကဖွဲ့ကပြောပါတယ်ဒီတန်ကြက်ကကားလေးနဲ့ပစ္စည်းတွေဟာအီရတ်နိုင်ငံဘက်ကိုဥတီထွက်ခွာသွားတယ်လို့လည်းဆိုပါတယ်အမေရိကန်ပြည်တော်စုတောင်ပိုင်းနယ်စပ်မှာဖြစ်ပွားနေတဲ့တက်တနာဟာကျူးကျော်မှုတရက်ဖြစ်တယ်လို့သမ္မတထွန်းကတောက်ချနေတော့ကပြောလိုက်ပါတယ်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းနေရတာကနေပြီးတော့ပြန်လည်လည်ပတ်နိုင်အောင်နေတိုင်းနေဆက်တတိုင်းစောက်ဖို့ဈေးကိုယူတဲ့အနေနဲ့နိုင်ငံတော်အရေးပေါ်ကြေညာချက်ကိုထုတ်မှာမဟုတ်တဲ့အကြောင်းလည်းသမ္မတထွန်းကဆိုပါတယ်ဆိုတော့လုပ်ငန်းတွေရပ်ဆိုင်းထားတာအခုဆို22ရက်ရှိသွားခဲ့ပါပြီအမေရိကန်သမိုင်းမှာအချိန်ကြာဆုံးအစိုးရလုပ်ငန်းတွေရပ်ဆိုင်းထားမှုအဖြစ်ဆန်းကျင်တင်သွားပြီဖြစ်ပါတယ်ထောင်နဲ့ခုနှစ်စီချမှတ်ခံထားတဲ့ရိုက်တာစနေနောက်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ရဲ့ယူကန်လျှောက်ထားမှုကိုရန်ကုန်တဲပြားရုံးကမနေ့တုန်းကပတ်လက်ခဲ့တာနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်ဝေဖန်မှုတွေထပ်ပေါ်နေပါတယ်တရားရုံးကဆုံးဖြတ်ချက်ကိုအမေရိကန်အစိုးရအနေနဲ့အလေးနဲ့စိတ်ပြတ်တဲ့အကြောင်းမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ခွင့်နဲ့ဥပဒေစိုးမိုးရေးပေါ်မှာတန်တရားပြရတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကကြေညာချက်မနေ့ကထုတ်ပြန်ခဲ့သလိုကနေဒါနိုင်ငံကလည်းဒီတရားဥပဒေစိုးပြတ်ချက်ဟာဒီမိုကရေစီကိုဆန့်ကျင်တဲ့ဆုံးဖြတ်ချက်ဖြစ်တဲ့အတွက်ကြောင့်မလို့သူတို့မထောက်ခံဘူးဒါဟာမြန်မာနိုင်ငံကသတင်းလောကသားအားလုံးကိုချင်းချောက်လိုက်တဲ့လုပ်ရပဲဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံကလူခွင့်ချင်းတွေကိုဆန်ရဒီအထူးကိုယ်စားလှယ်ဖြစ်ခန့်ထားတဲ့မစ္စယန်ဤယဟီလီဟာမြန်မာနိုင်ငံရဲ့အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဇန်နဝါရီလ14ရက်ကနေပြီးတော့24ရက်နေ့ထိတော်ရောက်ဖို့ရှိနေပါတယ်ယဟီလီနဲ့မြန်မာအစိုးရတို့ပူးပေါင်းဆောင်ရွက်မှာမဟုတ်တော့ဒီလိုယဟီလီမြန်မာနိုင်ငံအတွင်းဝင်ရောက်ဖို့ပိတ်ပင်ထားချက်ကိုမြန်မာအစိုးရအနေနဲ့ဆက်ပြီးတော့တားဆီးမှာဖြစ်ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်အောင်လင်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမအီတန်စင်ဖြစ်ပါတယ်။တန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒါရာမန်ဖြစ်ပါတယ်။ပြည်ဝကိုနားဆင်ခဲ့ကြတဲ့သောရရှင်ပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.